The Voice of America in Burmese.
Minglam ne kima cha. Washington Review American Tangani. Natawnase, Mila Nasashi. To the Brinim Nakin season rego. Myanmar Sanrojim ne 6 nari ga ni 9 nari thi. Line no meter 24 40 ne 51. Line meter 190 ro ga ni thong lwen pe ni ba bi. ကျွန်မခင်ပြောသက်ပါဒီမနက်ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်သေဆုံးသူဟာအခုဆိုရင်သသိန်းနီးပါးရှိနေပြီဖြစ်ပြီးကမ္ဘာတစ်လုံးမှာတော့သုံးသိန်းခွဲကျော်ရှိနေတယ်လို့အမေရိကန်ဂျွန်ဟော့ကင်းစ်တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီကာယောဂါနဲ့ပတ်သက်ပြီးသတင်းမီဒီယာ ာပဲတောင်ကိုရီးယားနိုင်ငံကသူ့နိုင်ငံတွင်းမှာနောက်ထပ်ဒီရောဂါအကူးဆက်ခံရသူ49ယောက်ထပ်တွေ့ရပြီးကူးစက်မှုထိုးတက်သွားတယ်လို့ဗိုလ်တပ်ဖွဲ့နေမှာပြောပါတယ်။ဘရာဇီးလ်ကတော့အမေရိကန်ပြည်ရင်အကူးဆက်ခံရသူဒုတိယအများဆုံးဖြစ်လာနေပြီးတရက်ကိုတည်ဆုံးသူ1000ကျော်9ရက်ဆက်တိုက်ဖြစ်နေတာကြောင့်စိုးရိမ်မှုတွေတိုးလာနေပါတယ်။အိန္ဒိယမှာတော့ဗိုလ်တပ်ဖွဲ့နေမှာစံချိန်တင်လောက်အောင်အကူးဆက်ခံရသူ6000ရှိပြီးအခုဆိုအကူးဆက်ခံရသူက3000ခွဲကျော်နေပါပြီ။နယူးဇီလန်မှာတော့နောက်ထပ်အကူးဆက်ခံရသူထပ်မတွေ့ရပါဘူး။ဗိုလ်တပ်ဖွဲ့နေမှာကမ္ဘာတလောကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူပေါင်း 5.6 တန်းကျော်ရှိပြီးသေဆုံးရသူက3000ခွဲကျော်ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားနေတာကြောင့်ဖျက်မြတ်ခြင်းအားဖြင့်လူငယ်အလုပ်သမား6ယောက်မှ1ယောက်ထက်မကအလုပ်မလုပ်နိုင်ပဲဖြစ်သွားကြောင်းနဲ့ဒါဟာအမေရိကတက်ကနိုင်ငံတွေမှာအဆိုးဝါးဆုံးဖြစ်နေတယ်လို့ကုလသမဂ္ဂအလုပ်သမားအဖွဲ့ ILO ကဗိုလ်တဖူးနဲ့ဂျန်နီဗာသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကမ္ဘာတစ်လုံးရင်ဆိုင်နေရတဲ့ဒီကာယောဂါကအလုပ်ကင်ပေါ်ဘလို့တက်ရောက်မှုရှိတယ်ဆိုတာကို ILO ကသရုပ်ထမြောက်အစီရင်ခံစာထုတ်ပြန်ခဲ့တာပါ။ COVID-19 ကာယောဂါတန်းကြောင့်အချိန်ပြည့်အလုပ်ပေါင်း305တန်းကမ္ဘာမှာဆုံးရှုံးခဲ့ရတယ်လို့ ILO အကြီးအကဲ Guy Ryder ကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထုတ်ပြန်ချက်အရကမ္ဘာမှာအလုပ်လက်မဲ့ဖြစ်သူအများဆုံးဟာဒီကာယောဂါတန်းအဆိုးဝါးဆုံးခံရတဲ့အမေရိကန်ပြည်ထောင်စုဖြစ်နေတယ်လို့ပြောပါတယ်။ဒါ့အပြင်အသက်15နှစ်ကနေ28နှစ်ကြားလူငယ်အလုပ်သမားတွေအထူးသဖြင့်အမျိုးသမီးတွေအတွက်ပိုပြီးအထည်နာတယ်လို့လည်း ILO အကြီးအကဲကပြောပါတယ်။ဒါကြောင့်အဆိုးဝါးတွေအနေနဲ့ပညာရေးဒါမှမဟုတ်လုပ်ငန်းကျွမ်းကျင်အောင်သင်တန်းတွေပေးပြီးဒီလူငယ်တွေအချိန်နဲ့တိုးတက်အောင်ချက်ချင်းတိတိတသားလုပ်မပေးနိုင်ဘူးဆိုရင်နောက်ဆယ်စုနှစ်များစွာအထိစီးပွားရေးရခမှုဒဏ်ကိုဆက်ပြီးခံရအောင်မယ်လို့လည်းသတိပေးပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာရေရှည်စီးပွားရေးဆိုင်ရာထိခိုက်မှုတွေဆွဆွဝါးဝါးခံစားနေရတာကြောင့်သိပ္ပံပညာရှင်တွေရဲ့သတိပေးမှုတွေကိုတခါတလေဂရုမစိုက်နိုင်တဲ့ဒီကရောဂါဆိုင်ရာကန့်သက်ပိတ်ပင်ထားမှုတွေကိုပြန်ပြီးဖြေလျှော့ပေးနေရတယ်လို့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအစိုးရတွေကပြောပါတယ်။အခုလိုရောဂါပြန့်နှံ့မှုအန္တရာယ်ကြီးကပဲကန့်သက်မှုတွေပြန်ပြီးဖြေလျှော့ပေးနေပေမဲ့လည်းအခုလိုဖြေလျှော့ပေးတာကြောင့်သူတို့နိုင်ငံတွေမှာစီးပွားရေးပြန်ပြီးတိုးတက်မှုရှိမရှိတော့တည်တည်ချာချာမသိကြပါဘူး။ဒါပေမဲ့ဂျပန်မှာတနိုင်ငံလုံးတိုင်းတန်တဲ့အရေးပေါ်အခြေအနေကာလကုန်ဆုံးပြီဖြစ်ပြီးဗြိတိန်မှာဇွန်လ15ရက်ဆိုဆိုင်တွေပြန်ပြီးဖွင့်ပေးဖို့လုပ်နေတယ်လို့ဒူဘိုင်းနဲ့ဟောင်ကောင်တွေမှာလည်းကန့်သက်ပိတ်ပင်မှုတွေပြန်ပြီးဖြေလျှော့ပေးနေတာကြောင့်စီးပွားရေးဈေးကွက်အတွက်အပြုသဘောဆောင်တဲ့လက္ခဏာတွေ့ရတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။ဘရာဇီးလ်သမ္မတဘိုဆိုနာရိုဟာသတင်းသမားတွေအပေါ်မှာသူ့ကိုထောက်ခံသူတွေရဲ့ပုတ်ခတ်အနိုင်ကျင့်မှုတွေကိုအကာအကွယ်မပေးတဲ့အတွက်သမ္မတအင်ဒိုသတင်းရယူဖို့လွှတ်ထားတဲ့သူ့ရဲ့သတင်းတောက်တွေကိုပြန်ပြီးခေါ်ယူလိုက်ပြီလို့ဘရာဇီးလ်နာမည်ကြီးသတင်းဌာန၄ခုကပြောပါတယ်။ဘရာဇီးလ်ကအကြီးဆုံးသတင်းကွန်ရက် TV Global ပိုင်း Organizio Globo O Globo နဲ့ Vela Economico သတင်းစာတွေနဲ့အတူ TV Bandarian Tiscayo နိုင်ငံထုတ်သတင်းစာကြီးတွေဖြစ်တဲ့Floha DS Polo နဲ့ Estado DS Polo တို့ကပါသမရနန်းတော် Elvorada အတွက်သတင်းယူရာတွေကိုတနင်္လာညကစပြီးရက်ဆိုင်ထားဖို့သဘောတူညီခဲ့ကြတာပါဘရာဇီးလ်နိုင်ငံမှာလူပေါင်း2000ကျော်တည်ဆုံးခဲ့ရပြီးနိုင်ငံစီးပွားရေးထိခိုက်လာစေတဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးသမရရဲ့ကင်တွင်ဆောင်ရွက်ပုံမှောင်ရင်းတဲ့ဆိုတဲ့ဝေဖန်မှုတွေရှိလာပြီးနောက်မှာဘိုဆိုနာရိုရဲ့နိုင်ငံရေးအခြေအနေမဟန်မဲဖြစ်လာပြီးသတင်းသမားတွေပေါ်တိုက်ခိုက်မှုတွေပြင်းထန်လာတာလည်းဖြစ်ပါတယ်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 9.3 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရမထမသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံအတွင်းအခြေခံအဆောက်အုံတိစောက်ရေးရင်းနှီးမြှုပ်နှံမှုတွေနဲ့ဆောင်ရွက်မှာအတူတူပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်ကိုမြန်မာနိုင်ငံစီမံကိန်းဘဏ္ဍာရေးနဲ့စစ်မှုဝန်ကြီးဌာနနဲ့အစိုးရနိုင်ငံက Infrastructure Asia EI တို့အကြားမေလ29ရက်နေ့ဗုဒ္ဓဟူးနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။သဘောတူညီချက်တစ်စိတ်တစ်ပိုင်းအနေနဲ့ Infrastructure Asia EI ကမြန်မာနိုင်ငံအတွင်းအခြေခံအဆောက်အုံစီမံကိန်းတွေအတွက်ရင်းနှီးမြှုပ်နှံမဲ့ကုမ္ပဏီတွေကိုရှာဖွေရွေးချယ်ပေးသွားမှာဖြစ်ပါတယ်။ AI ကုမ္ပဏီဟာ Enterprise Singapore နဲ့ Singapore ငွေကြေးအာဏာပိုင်အဖွဲ့တို့ပူးပေါင်းဖွဲ့စည်းထားတာဖြစ်ပြီးနိုင်ငံတကာကဆက်လက်ရေးလုပ်ငန်းရှင်တွေ၊ဗဏ္ဍာရေးအဖွဲ့အစည်းတွေနဲ့နိုင်ငံစုံဖွံ့ဖြိုးတိုးတက်ရေးဘဏ်တွေအကြားအခြေခံအဆောက်အုံတည်ဆောက်ရေးသဘောတူညီချက်တွေရရှိရေးကြားဝယ်ဆောင်ရွက်ပေးနေတဲ့ကုမ္ပဏီလည်းဖြစ်ပါတယ်။အခုလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်ကြောင့်မြန်မာနိုင်ငံအတွင်းဘဏ်လုပ်ငန်းဆိုင်ရာစီမံကိန်းတွေအကောင့်အဖွဲ့ရမှအထောက်အကူပြုမှာဖြစ်သလိုမြန်မာနိုင်ငံရဲ့ရေရှည်တည်ထောင်ခံရေးစီမံကိန်းတွေနဲ့ကန့်ညီတဲ့အခြေခံအဆောက်အုံတည်ဆောက်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှုဒေတာအချက်အလက်တွေရရှိရေးမှာလည်းအထောက်အကူပြုမှာဖြစ်ပါတယ်။စီမံကိန်းတွေဖွံ့ဖြိုးတိုးတက်ရေးအတွက် AI ကဘဏ်လုပ်ငန်းပိုင်းဆိုင်ရာလုပ်ငန်းကျွမ်းကျင်မှုနဲ့အသိပညာတွေမျှဝေပေးသွားမှာဖြစ်သလိုတင့်တော်တဲ့ရင်းနှီးမြှုပ်နှံသူတွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေဆက်သွယ်ရှာဖွေပေးတာ၊ငွေကြေးဆိုင်ရာအကြံပေးပညာရှင်တွေကိုခန့်အပ်တာတွေမှာအကူအညီပေးသွားမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုစင်ကာပူဘက်ကဝန်ကြီးချုပ်ရုံဝန်ကြီးနဲ့ဘဏ္ဍာရေးဒုဝန်ကြီးအဖြစ်တာဝန်ယူထားတဲ့ Andrian Niraja နဲ့မြန်မာနိုင်ငံဘက်ကစီမံကိန်းဘဏ္ဍာရေးနဲ့စက်မှုဝန်ကြီးဌာနဝန်ကြီးဦးစိုးဝင်းကအသီးသတ်တွေအဖြစ်ဆောင်ရွက်ပြီးဗီဒီယိုကတစ်ဆင့်လက်မှတ်ရေးထိုးပွဲပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဗြိတိန်ကမ္ဘာကြီးတစ်ခုကိုတရားစွဲမယ်လို့ချိန်ချပြီးနောက်တစ်ရက်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံစက်ဘူးလုပ်ငန်းရှင်တွေကကိုရိုနာဗိုင်းရပ်စ်ကြောင့်ငွေရှင်းပေးဖို့ပြက်ကွက်နေတဲ့နာမည်ကြီးအနောက်တိုင်းဖက်ရှင်ကုမ္ပဏီတွေကိုအပြစ်ပြစ်စည်းရင်းနဲ့ထည့်သွင်းမယ်လို့ဗိုလ်တုံးတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အထက်ချုပ်နဲ့ပို့ကုန်လုပ်ငန်းရှင်များအသင်း BGME ကဗြိတိန်ကုမ္ပဏီတစ်ခုဖြစ်တဲ့ Edinburgh Woolen Mill EWM အုပ်စုကိုမလား9ရက်နေ့မတိုင်ခင်ကတင်ပို့ခဲ့တဲ့အဝတ်ထည်တွေအတွက်တောက်ကြနေနောက်ဆုံးထားငွေရှင်းပေးဖို့လဲစာရေးသားတောင်းဆိုထားပါတယ်။နောက်တိုင်းဖက်ရှင်ကုမ္ပဏီတွေနဲ့စီးပွားဖြတ်တောက်ဖြစ်ဖို့မရည်ရွယ်ပေမဲ့ဝက်လက်တွေကရောင်းသူတွေအပေါ်ကောင်းပုံဖြတ်တဲ့အနေအထားကိုတုံ့ပြန်ရမယ်လို့လည်း BGME ရဲ့အတင်းချုပ်ဥက္ကဋ္ဌရူဘာနာဟတ်ကရိုက်တာသတင်းဌာနကိုပြောပါရယ်။ကမ္ဘာပေါ်မှာတရုတ်နိုင်ငံပြည်ရင်ဘင်္ဂလားဒေ့ရှ်နိုင်ငံဟာအနောက်နိုင်ငံတွေကိုအဝတ်ထည်ဒုတိယအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ပါရယ်။ပုဂ္ဂိုလ်ရဲ့80ရာခိုင်နှုန်းဟာအဝတ်ထည်ဖြစ်ပြီးအထက်ချုပ်ဆက်ယုံပေါင်း4000ကျော်မှာအမျိုးသမီးအများစုပါဝင်တဲ့အထက်ချုပ်အလုပ်သမား4000ကျော်ကဒီလုပ်ငန်းပေါ်မိခိုနေရတာလည်းဖြစ်ပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဧပြီလအစောပိုင်းမှာအဝတ်ထည်တင်ပို့မှု84ရာခိုင်နှုန်းကျဆင်းခဲ့တယ်လို့သုံးဘီလီယံတန်ဖိုးရှိတဲ့ order တွေဖြတ်သိမ်းဒါမှမဟုတ်ရပ်ဆိုင်းခဲ့ရတယ်လို့အထက်ချုပ်လုပ်ငန်းရှင်တွေကပြောပါရယ်ခင်ဗျာ။ဟောင်ကောင်ဟာတရုတ်နိုင်ငံကလေးအောင်မှလွတ်လပ်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်မရှိတော့သလိုအမေရိကန်ပြည်ထောင်စုကပေးထားတဲ့အခွင့်အရေးတွေနဲ့မထိုက်တန်တော့ကြောင်းအမေရိကန်ကွန်ဂရက်ကိုအစီအခံခဲ့ပြီလို့အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကဗုဒ္ဓဟူးနေ့ကပြောပါတယ်။ဝန်ကြီးပွန်ပီယိုရဲ့ပြောကြားချက်ဟာအမေရိကန်နိုင်ငံကဟောင်ကောင်ကိုပေးထားတဲ့ကုန်သွယ်ပတ်ဆိုင်ရာအထူးအစည်းအတန်းကိုရပ်ဆိုင်းဖြစ်ဖို့စဉ်းစားနေတာကိုအရေးမွတ်ဖော်ပြလိုက်တာလည်းဖြစ်ပါတယ်။တရုတ်မျိုးသားပြည်သူ့ကွန်ဂရက်ကဟောင်ကောင်ဆိုင်ရာမျိုးသားလူကြီးဥပဒေတရက်ကိုတစ်ဖက်သက်ပြဋ္ဌာန်းမယ်လို့ကြေညာပြီးဝန်ကြီးပုံပီဝါအခုလိုပြောလိုက်တာပါ။အဲဒီလူကြီးဥပဒေကဗြိတိန်နဲ့တရုတ်တို့လက်မှတ်ရေးထိုးခဲ့တဲ့ဟောင်ကောင်လွှတ်ပြောင်းရေးဆိုင်ရာစာချုပ်မှာအမခန်ထားရှိတဲ့ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်အခွင့်အရေးကိုထိရောက်စေမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲတရုတ်နိုင်ငံကစာတာပရိတိမှာဒီဗျူကိုစီစဉ်ထားတဲ့ဟောင်ကောင်လူကြီးဥပဒေကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဟောင်ကောင်တဝါနေရာတော်တော်များများမှာဗုဒ္ဓဦးနေကဖြစ်ပွားခဲ့ပါတယ်။လူထောင်ပေါင်းချီပါဝင်တဲ့အဲ့ဒီဆန္ဒပြပွဲတွေကိုဟောင်ကောင်ရတပ်ဖွဲ့အင်အားထောင်ချီသုံးပြီးရေကောင်းရီတွေဖြန်းလူစုခွဲခဲ့ပြီးတဲ့နောက်ဆန္ဒပြသူလူ300ကိုဟောင်ကောင်ရတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်ခင်ဗျ။တရုတ်နိုင်ငံကအဝေးဒေသရုပ်ငယ်တစ်ခုကိုတည်ဆောင်သွားမဲ့အာကသစူးစမ်းလေ့လာရေးရည်စည်းကိုအင်္ဂါချုပ်ကိုဇူလိုင်လအတွင်းမှာလွှတ်တင်ဖို့ရည်မှန်းထားတယ်လို့တရုတ်အာကသသိပ္ပံနဲ့နည်းပညာကော်ပိုရေးရှင်း CASC ကပြောလိုက်ပါတယ်။ဒီထီယန်ဝမ်လို့အပြည့်ပေးထားတဲ့အာကသရင်ကိုအင်္ဂါချုပ်ပတ်လန်းတစ်ဝက်ကိုတင်လို့မှာဖြစ်ပြီးအဝေးဒေသစူးစမ်းလေ့လာရေးဆေးရုပ်ကတစ်စီအင်္ဂါချုပ်မျက်နှာပြင်ကိုစူးစမ်းလေ့လာသွားဖို့စီစဉ်ထားပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတစ်ခုအဖြစ်ယက်တီမှုကိုအခိုင်အမာပြလိုတာအပြင်ပြန်ပြန်အမေရိကန်နိုင်ငံကိုအပြိလိုက်ဖို့ကြိုးစားတဲ့အနေနဲ့ဒီစီစဉ်မှာတရုတ်နိုင်ငံကအမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးရင်းနှီးမြှုပ်နှံထားတာပါ။တရုတ်နိုင်ငံရဲ့အာဂါသစူးစမ်းလေ့လာရေးအစီအစဉ်တွေနဲ့ဒီအင်္ဂါဂျိုစူးစမ်းလေ့လာရေးစီမံကိန်းလည်းပါဝင်တယ်လို့လက္ခဏာပေါ်တရုတ်အာဂါသရင်မှုတွေဆေးလွှတ်သွားဖို့နဲ့2022ခုနှစ်မှာအာဂါသစခန်းတည်ဆောက်နိုင်ဖို့လည်းပါဝင်ပါတယ်။ နောက်ပေါ်မှာလည်းအလားတူစူဇန်လီလာမှုမျိုးကိုမနစ်တုံးကတရုတ်တို့ပြုလုပ်ခဲ့ပူပါရယ်ဝီဒီစူဇန်လီလာရဲ့ရေငယ်တစ်စင်းကိုလားရဲ့တစ်ဖက်မျက်နှာပြင်အမှောင်ချမ်းကိုပို့လို့စူဇန်နာတရုတ်နိုင်ငံကပထမဆုံးပဲဖြစ်ပါရယ်ခင်ဗျာကျွန်တော်ရင်းနေမှာပဲတော့ဆုံးရသတင်းတွေနားဆင်ပြီမှာတော့သတင်းလွှာနေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးအထူးသဖြင့်မိုးဆက်ကုန်သွယ်ရေးမှာမမျှတတာရရှိနေလို့ရှမ်းပြည်နယ်အစိုးရနဲ့ယူနန်အာဏာပိုင်တွေဒီအပိုင်းတွေးဆဆွေးနွေးဖို့ရှိရဲဆိုတဲ့အကြောင်းတင်ဆက်ပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါရှမ်းပြည်နယ်အစိုးရဖွဲ့ရင်နဲ့တရုတ်ယူနန်အစိုးရမေလ28-28လောက်မူဆယ်မြို့မှာတွေ့ပြီးနယ်စပ်ကွန်တွေကိစ္စဆွေးနွေးဖို့ပြောထားပေမဲ့တရုတ်ဘက်ကရက်ရွှေဆိုင်လိုက်လို့ဒီအပိုင်းတွင်တွေ့ဆုံသွားမယ်လို့သိရပါတယ်အမေရိကန်ဒေါ်လာ12တန်းလောက်ကုန်သွယ်မှုပမာဏနေရိုင်းရှိနေရာကြောင့်မူဆယ်ကွန်တွေဟာအရင်5နှစ်ကတည်းပိုများလာတာမှန်ပေမဲ့မြန်မာတရုတ်ကွန်တွေမမျှတတာရေပိုများလာလို့ဒါကိုဖြည့်ရှင်းဖို့လှုံ့ဆော်နေရလို့ရှမ်းပြည်နယ်စီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်ဝင်ကပြောပါတယ်ယူနန
်ပြည်နယ်အုပ်ချုပ်ရေးမှူးကဒီနေ့အကြောင်းပြန်တော့သူတို့ကရေးပေါ်ကိစ္စတခုနဲ့ရက်ရှိဆိုင်ဆိုင်တယ်တွေအောက်ချီမှာပြဿနာတွေအခက်အခဲတချို့ရှိတယ်ဒီအရှိတဲ့အခက်အခဲအချို့ကိုသွားဖြေရှင်းပေးရမှာရှိရဥမာကိုယ်ကကားတွေတိတ်နေတာတစ်ပတ်ကနေစီစီမှုတွေအရင်တင်းတင်းကြပ်တဲ့အခါကျတော့မမြတ်မှုတွေဖြစ်တာအလိုလိုစစ်တီးတွေလုပ်ပြရတာပေါ့
ဖယဲတခွားယာတီကပြီးသွားပေမဲ့အခုလာမဲ့တရသည့်အတွက်စူးညွှီရာကြီးလည်းလုသွားမယ်လို့ဝန်ကြီးဦးစိုးညွန့်ဝင်ကပြောပါတယ်တရုတ်အစိုးရက COVID-19 ကာကွယ်ဖို့မေလ5ရက်ကတည်းကမြန်မာနဲ့နယ်စပ်လူဝင်ထွက်ကိုတားမြစ်ပြီးအရေးယူမယ့်အမိန့်တွေထုတ်ပြန်ထားတာဖြစ်ပါတယ်။မူဆယ်နယ်စပ်ကုန်သွယ်ရေးကကြံတဲ့နယ်စပ်ကုန်သွယ်ရေးထက်ကုန်သွယ်မှုပမာဏများပါတယ်။အရင်ကရှိပြီးသားတရုတ်ကုန်သွယ်ရေးအတားအဆီးတွေမှာ COVID-19 နောက်ဆက်တွဲအတားအဆီးတွေပိုလာလို့ပြီးခဲ့တဲ့နှစ်ကတည်းကဒေါ်လာတန်30လောက်မြန်မာဘက်ကပို့ကုန်ရောကျသွားတယ်လို့ဆိုပါတယ်။စီဘွားကူတန်ပြည်အောင်စုဝန်ကြီးကလည်းမူဆယ်နေဆက်ကုံတွဲကိစ္စကိုဖိဖိစီစီနဲ့ပြည်လဲအောင်လုပ်စီခြင်းပုံရရလို့အစိုးရနဲ့နေဆက်တဲ့ကုံတဲ့အတိုင်းဝန်ကပြောပါတယ်။အခုမူဆယ်ကျင်းစန်းကြော့မှာမြန်မာတရုတ်ကုံတွဲရေးလမ်းတစ်ခုကိုရွာ၅ရွာကိုဖျက်ပြီးထပ်ဖောက်ဖို့နှစ်နိုင်ငံညှိနှိုင်းနေပါတယ်။ဒီလမ်းဖောက်ပြီးရင်တော့အသွားပြန်လမ်းဖြစ်တဲ့အတွက်ရင်ပိတ်စုရာတွေကိုအထိုက်လျောက်ဖြည့်ရှင်းနိုင်မှာပါ။အစားတို့ရင်မောင်းတဲ့ပဲတရုတ်ပြည်ရဲ့ဝင်ခွင့်ကိုပယ်ဖျက်ဖို့နေဆက်စီကံချက်တွေတရုတ်ဘက်ကဖြေလျှော့ပေးဖို့ပြီးတော့တရုတ်ဘက်ကိုနေတိုင်းကူးနေတဲ့မြန်မာတွေဝင်ငွေရဖို့အတွက်လည်းအစိုးရကဆွေးနွေးပေးဖို့မူဆယ်စံကုံစီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကအကြံပြုပါတယ်
ဒီကနေ့လည်းလည်းပတ်သက်ပြီးဒီနေ့မှတော့ကုန်ပြီးကြာတယ်။ဒါကမတော်တော့ရတယ်။လူတွေကလည်းမလုပ်ရဘူးဆိုတော့ဖိတ်လိုက်တဲ့ကူဆယ်ပြောတာလက်ထုတ်ကစား400နဲ့900ကမှလုံးလက်ပဲဖြစ်သွားတယ်။အဲ့ဒါလေးကိုကြိုးစားချင်ပါလေ။
မြမရှိမြောက်နယ်စပ်ကုံသွယ်ရေးကိစ္စကိုယူနန်ပြည်နယ်ကုမင်းကမြမကောင်စိဝန်အရာရှိရေးနဲ့ယူနန်စီးပွားရေးဌာနတောင်းရှိသူတွေမေလ20ရက်မှာဆွေးနွေးခဲ့ရပါ။အဲ့ဒီနေ့ညနေပိုင်းမှာပဲမြမတရုတ်သမရနှုတ်ဖုံးနဲ့ဆက်သွယ်ပြီးနယ်စပ်ကုံသွယ်ရေးကိစ္စရဝန်းနဲ့ပူလာမစီမံကိန်းကိစ္စတွေကိုဆွေးနွေးကြပါတယ်။မေလ27ရက်မှာလည်းရှမ်းပြည်နယ်စီမံဘဏ္ဍာဝန်ကြီးနဲ့ယူနန်ပြည်နယ်လင်ချန်းခရိုင်ဒုမြို့တော်ဝန်တို့ချင်းရွှေဟော်မြို့မှာတွေ့ပြီးကိုဗစ်ကာလနဲ့ကိုဗစ်အပြီးတရုတ်ရဲ့ကုန်သွယ်ရေးကန့်သတ်ချက်တွေဖိလျှော့ပေးဖို့ထပ်ညှိနှိုင်းခဲ့ရပါကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ခဲ့ရပ
ါ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ရခိုင်နဲ့ချင်းပြည်နယ်တွေကကြေးရွာတွေမှာဒီရပိုင်းတွင်ဇက်တိုက်ဆိုသလိုမိရှို့ဖျက်ဆီးခံနေရတဲ့အခြေအနေပေါ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေရဲ့တုံ့ပြန်သံတွေကိုနားဆင်ရမှာပါကျွန်မအင်ဂျင်နိုင်ပါရှင်မေလ26ရက်နေ့ကပဲနယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကရခိုင်ပြည်နယ်မြောက်ဦးမြို့နယ်လက်ကာကျေးရွာမိရှို့ဖျက်ဆီးခံရပြီးအိမ်ခြေပေါင်း200လောက်ပျက်စီးသွားတဲ့အခြေအနေကိုဂျိုဒူးကနေရိုက်ယူထားတဲ့ဓာတ်ပုံတွေထုတ်ပြန်ပြီးဘယ်သူလုပ်တယ်လဲဆိုတာမြန်မာဆိုရအနေနဲ့ဗလိုက်မှုမရှိဘဲစုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့အဲ့ဒီမေလ26ရက်နေ့မှာပဲချင်းပြည်နယ်ပလောဝမြို့နယ်အောက်မီလဝကျေးရွာလဲမိရှို့ခံရတဲ့အတွက်အင်ချေပေါင်း40လောက်ပျက်စီးဆုံးရှုံးသွားတယ်လို့ဒေသခံရွာသားတွေက VOA ကိုပြောပါရတယ်။အခုလိုမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တွေတိုက်ပွဲပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေမှာရွာတွေဇက်တိုက်မိရှို့ခံနေရတဲ့အခြေအနေနဲ့ပတ်သက်လို့ဘယ်သူလက်ချက်ဖြစ်တယ်လဲဆိုတာအတိအကျမသိရသေးပေမဲ့စစ်စင်ရေးတွေမှာမြမစစ်တပ်ပုံမှန်ကျင့်သုံးတဲ့နည်းဗျူဟာတစ်ခုဖြစ်တာကတော့ထင်ရှားကြောင်း HRW Asia Pacific ဆိုင်ရာတာဝန်ခံ John Sifton က VOA ကိုပြောပါတယ
် The burnings of villages in Rakhine State and the other
ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံရဲ့အခြားဒေသတွေမှာစစ်တပ်ရဲ့တိုက်ခိုက်မိရှို့ဖျက်ဆီးမှုတွေဟာတသမတ်တည်းဖြစ်နေတာကိုကြည့်ရင်မြန်မာစစ်တပ်ကိုထိန်းချုပ်လို့မရဘူးဆိုတာကိုပြနေပါတယ်။ဒီလိုစစ်တပ်ရဲ့ကျူးလွန်မှုတွေအတွက်တာဝန်ခံမှုလုံးဝမရှိသလိုအရက်ဖက်ကလည်းထိန်းချုပ်နိုင်မှုမရှိပါဘူး။ဒီလိုမိရှို့မှုတွေဟာ ဆစ်စင်ရေးတွေမှာညှဉ်းပန်းနှိပ်စက်အနိုင်ကျင့်မှုတွေကိုကျူးလွန်လေးရှိတဲ့မြန်မာစစ်တပ်ရဲ့မှတ်တမ်းလေးဖြစ်ပါတယ်လို့ John Sifton ကပြောသွားတာပါ။တစ်ဖက်မှာလည်းတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကစစ်ရာဇဝတ်မှုကျူးလွန်တာမျိုးရှိတယ်ဆိုတာကိုတော့သူကပြောပါတယ်။အလားတူ Amnesty International နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးအနေနဲ့လည်းရခိုင်နဲ့ချင်းပြည်နယ်တွေမှာရွာတွေမိရှို့ဖျက်ဆီးခံနေရတဲ့အခြေအနေကိုစောင့်ကြည့်နေကြောင်းအဖွဲ့ရဲ့အာရှဆိုင်ရာတာဝန်ခံ Francisco Banscomsmi က VOA ကိုခုလိုပြောပါတယ
်။ With respect to the recent reports, we haven't commented on those, haven't been able to independently verify them.
မကြာသေးခင်ကထွက်လာတဲ့အစီရင်ခံစာတွေနဲ့ပတ်သက်လို့ဘယ်သူတွေကျူးလွန်တယ်လဲဆိုတာအမိခိုကင်းကင်းနဲ့စုံစမ်းအတည်ပြုနိုင်ခြင်းမရှိသေးတာကြောင့်မှတ်ချက်တော်မပေးနိုင်သေးပါဘူး။ဒါပေမဲ့ထင်ရှားတာကတော့မြန်မာစစ်တပ်ဟာရခိုင်ပြည်နယ်အတွင်းစီးပွားရေးအရဝင်ရောက်တိုက်ခိုက်မှုတွေကိုနှီးပြူဟာတပုံစံနဲ့လုပ်ခဲ့တယ်ဆိုတာဂျိုဒူတပ်ပေါ်အထောက်အထားတွေအရာပဲဖြစ်ဖြစ်တွစ်ဆုံမေးမြန်းမှုတွေကပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့ဟိုးရင်ကလေးကအစီရင်ခံစာထုတ်ပြန်ထားပါတယ်ဒါကြောင့်ပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့မြန်မာစစ်တပ်အနေနဲ့ဒီလိုပြစ်မှုကျူးလွန်မှုတွေကိုဆက်ပြီးလုပ်နေမယ်ဆိုတာကတော့အံ့ဩစရာမရှိပါဘူး။တာဝန်ခံမှုအတွက်နိုင်ငံတကာအတိုင်းဝိုင်းကမြန်မာစစ်တပ်ကိုဟန်တားနိုင်မှုမရှိမချင်းဒီလိုပြစ်မှုတွေဆက်ပြီးဖြစ်နေမှာပါလို့ Francisco Banscomsmi က VOA ကိုပြောသွားတာပါ။မေလ16ရက်နေ့ကမီးရှို့ခံရတဲ့မြောက်ဦးမြို့နယ်လက်ကကျေးရွာကိစ္စဟာပြည်သူလူထုကြားမှာတက်မတော်ကိုအထင်လွဲမှောက်အောင်လှုပ်တာဖြစ်ပြီးအေးအေးလက်နက်ကင်အဖွဲ့ကတမင်မီးရှို့ခဲ့တာဖြစ်တယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းညီက VOA ကိုတုံ့ပြန်ပြောဆိုထားပါတယ်။ဒါကြောင့်ဘသူတွေကျူးလွန်တယ်လဲဆိုတာစုံစမ်းအရေးယူနိုင်ဖို့မြန်မာအစိုးရရောစစ်တပ်ကပါနိုင်ငံတကာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကိုခွင့်ပြုဖို့လိုအပ်နေကြောင်း HRW Asia Pacific ဆိုင်ရာတာဝန်ခံ John Sifton ကပြောပါတယ်
။ We have no faith that the Burmese government has the capacity or the willingness to investigate abuses. What we've been saying for years
မြန်မာဆိုရအနေနဲ့အခုလိုဥပဒေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်စွမ်းဒါမှမဟုတ်စုံစမ်းစစ်ဆေးဖို့လူလူလာလာရှိမယ်ဆိုတာမျိုးကျွန်တော်တို့ယုံကြည်မထားပါဘူး။လွန်ခဲ့တဲ့နှစ်ပေါင်းများစွာကလေးက HRW အနေနဲ့ပြောလာတာကမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ရေးဖိနှိပ်မှုတွေစစ်ရာဇဝတ်ကျူးလွန်မှုတွေကိုနိုင်ငံတကာစနစ်နဲ့အညီစုံစမ်းစစ်ဆေးဖို့မြန်မာဆိုရအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်ဒီအတွက်လည်းမြန်မာနိုင်ငံဆိုင်ရာရန်တရားတွေကိုလူခွင့်ရေးကောင်စီကတီထောင်ခဲ့ပြီးဖြစ်ပါတယ်။ကုလသမဂ္ဂမှဒီလိုစုံစမ်းစစ်ဆေးမှုတွေအတွက်ကြွမ်းကျင်သူတွေရှိတယ်လို့လုတ်ပိုင်ခွင့်လည်းရှိပါတယ်။မြန်မာစစ်တပ်အနေနဲ့ကုလသမဂ္ဂရဲ့လုတ်ပိုင်ခွင့်ကိုအတိမတ်ပြုပြီးစုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုသင့်ပါတယ်လို့ John Sifton က VOA ကိုပြောသွားတာပါရှင်
။မေလ22ရက်နေ့ကစတင်ပြီးထိုင်းနိုင်ငံကမြန်မာအလုံသမားတွေရာနဲ့ချီနေရပြန်ကြရမှာ၃ရက်အတွင်း2000ကျော်လောက်ရှိသွားပါပြီ။နေရပြန်တွေကိုကိုရိုနာဗိုင်းရပ်စ်ပိုးစစ်ဆေးပြီးမှတက်ဆိုင်ရာဒေသတွေကိုပို့ပေးနေတယ်လို့ကရင်ပြည်နယ်လွှတ်တော်အမတ်တုံးဦးကပြောပါရယ် AFP သတင်းတပုတ်ကိုပြောပြပေးပါမယ်ထိုင်းနိုင်ငံမှာအလုံးလက်မဲ့ဖြစ်နေကြတဲ့မြန်မာတွေနေရပြန်ဖို့မြန်မာတန်ယုံကိုဆင်းရင်ပေးထားတဲ့အရေးအတွက်က3000ကျော်လောက်ရှိပြီးတန်ယုံကိုဆင်းရင်ပေးဖို့လက်လန်းမမီတဲ့ဒေသကလူတွေကတော့တက်ဆိုင်ရာဒေသခွင့်ပြုချက်တွေနဲ့နေရကိုပြန်လာနေကြပါတယ်ပြန်လာရတဲ့အကြောင်းရင်းကိုရွှေပြောင်းမြန်မာအလုံသမားတဦးဖြစ်တဲ့မတ်ဝေဝေခိုင်ကအခုလိုပြောပါရယ
်အလုံကိုင်ကမကောင်းတော့ဘူးအိုဒီဆိုလည်းမပေးတော့ဘူးအိုဒီချိန်ကိုအလကားလုပ်ပြီးရတယ်နောက်အခန်းကြီးလည်းဈေးကြီးတယ်အမှန်နေလို့မရတော့လို့ပြန်လာတယ
်ပြည်ပနိုင်ငံတွေမှာကိုရိုနာကပ်ရောဂါကာလအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေကိုကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီရဲ့လမ်းညွှန်ချက်တွေနဲ့အညီနိုင်ငံသားရေးဝန်ကြီးဌာနကတက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးပြန်လည်ခေါ်ယူနေတာပါ။မြောက်ဦးဒီဘက်ကဝင်လာသူတွေကိုကိုရိုနာဗိုင်းရပ်စ်ပိုးစစ်ဆေးပြီးမှတက်ဆိုင်ရာဒေသတွေကိုပို့ပေးမှာဖြစ်ကြောင်းကရင်ပြည်နယ်လွှတ်တော်အမတ်ဦးတန့်စင်အောင်ကအခုလိုပြောပါဗျ။
အဲ့တော့ဒီခုလက်ရှိကျွန်တော်တို့ထိုင်းရနေပြီးတော့ပြန်လည်ဝင်ရောက်လာတယ်ကျွန်တော်မြန်မာရှုပ်ထောင်လုပ်တော်များကြီးအားလုံးရဲ့ဒီ COVID-19 နဲ့ပတ်သက်တဲ့ဒါနမူနာတွေယူပြီးတော့အားလုံးစစ်ဆေးမယ်။စစ်ဆေးပြီးတော့သူကနက်ဂရီဖြစ်တယ်ဆိုတော့မှလည်းတက်ဆိုင်ရာဒေသအသီးသီးကိုကျွန်တော်တို့ပြန်လည်ပြီးတော့ပို့ဆောင်ပေးတော့မှာဖြစ်ပါတယ်။
ကိုရိုနာအရေးပေါ်ကာလညမထွက်ရအမိန့်နဲ့ငယ်မြေဖြတ်တန်းခွင့်တွေပိတ်ပင်ထားတဲ့ထိုင်းနိုင်ငံမှာမြန်မာအလုံသမားတွေကိုလုံခြုံရေးအစီအစဉ်တွေထောက်ခံစာတွေနဲ့မေလ22ရက်နေ့ကစပြီးနေရပြန်ခွင့်ပေးခဲ့တာပါနေရပြန်တွေကိုမြန်မာဘက်ကအထူးအစီအစဉ်နဲ့ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးရမှာစစ်ဆေးပြီးတဲ့လူ200ကျော်ကတော့ရောဂါပိုးမတွေ့ရဘူးလို့ကရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကပြောပါတယ်လက်ရှိမှာနိုင်ငံသားပြန်တွေရှိကပဲယောဂါပိုးပါလာတာမျိုးရှိတာကြောင့်နိုင်ငံသားပြန်တွေကို quarantine center တွေမှာထားပြီးစောင့်ကြည့်နေတာပါမြန်မာနိုင်ငံမှာမေလ25ရက်နေ့နောက်ဆုံးထုတ်ပြန်ချက်တွေအရကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရသူလူနာစုစုပေါင်း203ဦးရှိသွားပြီဖြစ်ပြီးယောဂါကြောင့်သေဆုံးသူ6ဦးရှိပါတယ်ခင်ဗျာ ကျွန်တော်ငြိမ်းချမ်းပါ
ကျမခွန်ညိုပါရှင်။ထိုင်းနိုင်ငံဂရာဗီကန်ဂျေကနေ VOA သတင်းတောက် Steve Sanford သတင်းပေးပို့ထားတဲ့ COVID-19 ကပ်ရောဂါဘေးအတွင်းငွေကြေးအခက်အခဲနဲ့ရင်ဆိုင်နေကြရတဲ့ထိုင်းနိုင်ငံရဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းအခြေအနေကြောင်းပြောပြပေးမှာပါ။ထိုင်းနိုင်ငံရဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းဝင်ငွေဟာတိုင်းပြည်အသရင်ကုန်ထုတ်လုပ်ငန်းရဲ့20ရာခိုင်နှုန်းဝန်းကျင်ရှိတာပါ။အသွာလာတွေကန့်သက်ထားတာကြောင့်ခီးသွွားလုပ်ငန်းကအလုပ်သမားတွေဟာစုဆောင်းထားတာတွေကုန်သွားပြီးအကျွေးတင်လာတဲ့အတွက်အခက်အခဲပေါင်းများစွာနဲ့ရုန်းကန်နေကြရပါတယ်။အသွာလာကန့်သက်ထားတဲ့ကာလအတွင်းအထူးသဖြင့်ခီးသွွားလုပ်ငန်းကနေစားအလုပ်သမားတွေဟာအလုပ်လက်မဲ့ဖြစ်ကုန်ကြပြီးအစာဒါနပြုတဲ့နေရာတွေမှာလူတွေပိုများလာပါတယ်။ရက်ွက်ထဲကစီးပွားရေးလုပ်ငန်းရှင်တွေဟာအစိုးရကပေးနိုင်တဲ့အကူအညီမှာတတ်နိုင်သမျှပူးပေါင်းပါဝင်လာကြပြီးလိုအပ်နေသူတွေအတွက်မရှိမဖြစ်အခြေခံပစ္စည်းတွေနဲ့အစားအသောက်တွေကိုဝေငှပေးကြပါတယ်။ Rod Chain Chu San Khu ကမန်နေဂျာတယောက်ပါ
ตอนนี้ที่เห็นชัดๆก็เป็นพนักงานบริการโรงแรม
เฮโฮเทลรีเปลี่ยนพ่นโบအခုထိတော့ခွင့်မပြုသေးတော့ဝန်ထမ်းတွေအားလုံးအလုပ်ပြုတ်ကုန်ကြတာတွေ့နေရပါတယ်စားသောက်ဆိုင်တွေကစပွဲထိုးတွေအထူးသဖြင့်အသားခင်ဆိုင်တွေမှာလူတွေကထိုင်ပြီးတော့စားသောက်လို့မရတဲ့အတွက်ပေါ့ဒါပြင်ဘားတွေနဲ့အရက်ဆိုင်တွေအကုန်လုံးကလည်းပိတ်ထားတော့မှာပဲလို့သူကပြောပါတယ်ထိုင်းနိုင်ငံမှာအရေးပေါ်အခြေအနေထုတ်ပြန်ချက်ကိုဂျွန်လကုန်အထိတိုးထားတာကြောင့်လဲဆိုင်တွေမှာလူဝင်နည်းတဲ့အတွက်လုပ်ငန်းအများအပြားရဲ့ဝင်ငွေပေါ်အကြီးအကျယ်ထိခိုက်လာနေတာပါစားသောက်ဆိုင်တစ်ခုကစဖို့မှုအိုရာချွန်လို့တာသမီမျိုးတွေနဲ့အိမ်နောင်စုကြီးကမိခင်မျိုးတွေအနေနဲ့လဲကျမ်းမာသည်ဖြစ်စေဖြားနာသည်ဖြစ်စေအိမ်မှာပဲနေဖို့ရွေးစရာအခြေအနေမရှိပါဘူ
းဒါမတော့
အိမ်မှာပဲနေရင်ဝင်ဝင်မရှိတော့အိမ်ကမထွက်လို့မရပါဘူးတခါတရံစုထားတာလေးတွေနည်းနည်းပါးပါးနဲ့နွားနို့ဝယ်ဖို့မျိုးတွေအတွက်ကလေးအတွင်းကံတွေဝယ်ဖို့လိုအပ်ပါတယ်မျိုးနှစ်ယောက်ကိုကျွေးဖို့လဲလိုပါတယ်လို့သူကပြောတာပါတချို့အဆိုတော်တွေနဲ့ဂီတပညာရှင်တွေကတော့အခုလိုအချိန်အားရှိကြအလုပ်သစ်တွေဖန်တီးဖို့အခွင့်အရေးရလာပါတယ်။လူကြိုက်များတဲ့ဂီတပညာရှင် Tripia Sack ကလူနည်းနည်းလေးကိုပဲတီးခတ်ဖျော်ဖြေနေတော့မယ်အစားသူ့ရဲ့ live ဂီတဖျော်ဖြေခန်းကိုပရာဟိတစိတ်အရင်ခံနဲ့ပကြီးပြခန်းအဖြစ်ပြောင်းလဲလိုက်ပါတယ်။ပကြီးပြခန်းကရောင်းရတဲ့ငွေတွေနဲ့ကိုဗစ်ရောဂါဆဲတွေနဲ့သူတို့ရဲ့မိသားစုတွေကိုကူညီဖို့သူကလှူဒါန်းသွားမှာပါ
။ကိုမီဖာမ်ခတ်ဝမ်ဝါ
ရှေ့ဆောင်ဖြော်ပြရေးလုပ်ငန်းတွေမှာဘလို့စီမင်းကန့်သက်ချက်တွေရှိလာမယ်ဆိုတာအပြတ်မပြောနိုင်တော့ဂီတလုပ်ငန်းအပေါ်မှာတိတ်ပြီးတော့မျောလင့်မထားတော့ပါဘူးဒါကအခုမှစရတဲ့လုပ်ငန်းတွေလည်းဖြစ်တော့ဒီအခုလုပ်နေတဲ့ပကြီလုပ်ငန်းမှာကျွန်တော်တို့ရဲ့နေရာလေးတစ်ခုရအောင်လုပ်နိုင်မယ်လို့ထင်ပါတယ်လို့သူကပြောပါတယ်ထိုင်းနိုင်ငံကစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့ရှေ့တိုးဆောင်ရွက်လာတဲ့အချိန်ကိုဗစ်ရောဂါဖြစ်နှုန်းလဲရော့ကျလာချိန်မှာနေစားအလုပ်သမားတွေရဲ့လူနေမှုဘဝတွေကတော့ရှေ့ဆက်ပြီးပါဖြစ်မယ်ဆိုတာမရေမရအဖြစ်နဲ့ပဲရှိနေပါသေးတယ်ရှင်ကျွန်မခွာညိုပါ
ဘရာဇီးနိုင်ငံအမေဇုန်မျိုးစိတ်တော်ကြီးတဲ့က Trinity Snyder's Three United လို့ခေါ်တဲ့ထိုင်းတိုင်းရင်းသားရွာလေးကကိုရိုနာဗိုင်းရပ်စ်ပိုင်းကင်းဖို့လူစိတ်အသေးတွေအလားမခံပဲနေခဲ့တာပါဒါပေမဲ့ virus ကဒီလောက်အလန်းဝေးပြီးအထူးကျန်တဲ့ရွာလေးစီကိုလည်းရောက်လာခဲ့ပါတယ်။ Amazon သတ္တောကြီးတွေကအကြီးဆုံးမြို့ကြီးဖြစ်တဲ့ Manaus မြို့ကြီးကနေကူလာတာပါ။ Writer သတင်းပုဒ်ကိုအခြေခံပြီးပြောပြပါမယ်။မြို့ကြီးကောင်တို့လည်းတော့စီးနေတဲ့ Rio Nitro မြို့ကြီးကနေတဆင်ပဲတိုင်းရင်းသားရွာလေးတွေက Manaus မြို့ကြီးကိုသွားနေတာပါ။ဒါကြောင့် TV ကြီးတွေကထိုင်းတိုင်းရင်းသားတွေရဲ့အသက်ပေးကြောဖြစ်တယ်လို့ရောဂါတွေကိုမြို့ကြီးတွေကနေတဆင်ပဲဆောင်ပေးလာနေကြပါတယ်။ဒီဘုံပေါ်မှာတော့ Brazil ဆူရကအတည်ပြုထားတဲ့ COVID-19 လူနာအသေးပြောဆေးတော့အဆင်ဝန်းလေးတွေအဖြစ်မြစ်တွေတလျှောက်တွေ့နိုင်ပါတယ်။အမေဇုန်ထားနေတိုင်းရင်းသားတွေကသတ်စုကံဘဲသားလို့ခေါ်တဲ့ရွာသူကြီး Wilder Mia da Silva ကဗိုင်းရပ်စ်ရောက်လာပုံကိုပြန်ပြောင်းပြောပြပါတယ်
။ Que esse vírus ele é traiçoeiro, ele vem no ar.
ဗိုင်းရပ်စ်ကအတော်ကောက်ချက်ပါတယ်။ရောက်လာကလေးကတိတ်တိတ်လေးနဲ့လေးနဲ့ပါလာတယ်လို့ပဲသိမြန်ပါတယ်။သူကအဖြစ်ရောနှာခေါင်းဆီးတက်ထားရင်းနဲ့သူရွာသားတွေနာမကျန်းဖြစ်လာတဲ့အကြောင်းဆက်ပြောပါရစေ
။အခုမဲ့ဆမ်းစားအခုမဲ့ဆရာတို့ဆေးအရှန်ဒကေရံဂရီပန်
ကျွန်တော်တို့စာဖြားကြတော့ဆူဆူယူဟာအေးအေးမိလိုက်တယ်ပဲထင်ကြတာ။ဒါပေမဲ့အိမ်တွေကအိမ်သုံးဆွေးတွေတော့ပြည်စီဝါပိုးတိုက်ပြဲဆေးတွေနဲ့ကွန်ပျူတာဆေးတွေတောက်တာတောင်းမှပိုးပြီးဆူဆူလာတယ်။တော်တော်လေးသတိထားပြီးကုခဲ့ရပါလိမ့်မယ်လို့ပြောပါရစေ။အင်ဒိုစီပေါင်း15စုသားရှိတဲ့ဒီကမ်ဘဲဘာလူမျိုးစုတွေလည်းကာယုတ်ကတန်ခံနေရတဲ့ရွာတွေကိုမနောက်စ်ပြူကြီးအထက်မြညာတခြားတွေ့နိုင်ပါတယ်။virus ကဘယ်ကပဲလို့လာမှမသိတာရယ်နဲ့ကျမရဲ့ဆောင်ရှောက်မှုညံ့ဖြစ်တာရယ်တို့ကြောင့်ထာရီတိုင်းသားတွေရဲ့အနာဂတ်ကဆိုးရင်စရာပါ။ထာရီတိုင်းသားတွေကိုအကူအညီပေးဖို့ကြိုးစားနေတာကတော့ Manaus မြို့ကအမေဇုန်တည်တံ့ရေးဖောင်ဒေးရှင်းပရဟိတအဖွဲ့ဖြစ်ပါတယ်။အဲ့ဒီအဖွဲ့ကရောဂါရှာဖွေစမ်းသပ်ကိရိယာလှူဒါန်းတာကြောင့်ပြည်내ဆူရကရွာရောက်ပို့ပေးပါတယ်။ ရွာသား၃ယောက်ပို့ထက်ကူရာတွေ့လို့လူ၁၆ယောက်ပဲရှိတဲ့ရွာထဲကုသခံရသူ၁၃ယောက်ရှိသွားပြီဖြစ်ပါတယ်တဲ့36နှစ်အရွယ်ရှိတဲ့ဂျေးရွာသူနာပြူဆီယာမကတော့
Tu não vamos nessa batalha para ver se esse vírus some.
Parece que não há nenhum lugar de pião machi aun. Jamaro set chusa နေပါတယ်။နောက်ထပ်ကူးစက်တာမရှိတော့အောင်လူတွေကိုလည်းအသိပညာပေးပါမယ်။လို့ပြောပါတယ်။ဖြာနာသူတွေကိုဂျေးရွာကတိုင်းစိတ်ဆီယာမကြီးပေးတဲ့စေပူပူအရေးတွေတောက်ခိုင်းပါတယ်။ဂျင်းစိတ်လို့အတိတ်ပဲရတဲ့စေပါတယ်လို့ချောင်းစုပ်ပြောက်ဖို့စက်တုံပြူနဲ့တံမြရည်လို့တိုင်းစိတ်တွေလည်းပါပါတယ်။အမေဇုန်တည်တံ့ရေးဖောင်ဒေးရှင်းအဖွဲ့ကောင်းဆောင် Virgilio Viana ကမနောက်စပြူကြီးနဲ့နေတဲ့ရွာတွေဗိုင်းရပ်စ်တန်အဆိုးဆုံးခံရတယ်လို့ပြောပါတယ
်။ Testagem é de pessoas com relação
ယောဂါကိုကပ်မြေမြန်ရှောက်ွေးစမ်းသပ်နိုင်ဖို့က COVID-19 ကိုအနိုင်တက်ရမှာသိအရေးကြီးပါတယ်။ဒါမှစိတ်ကူတာပေးရတဲ့နောက်လူတွေမကူအောင်လူချင်းခက်ခွက်ခွာနေတဲ့စီကံတွေကိုဆက်ပြီးလုပ်နိုင်မှာပါလို့ပြောပါတယ်။ဘရာဇီးနိုင်ငံရဲ့ယောဂါစမ်းသပ်မှုနှုန်းကတခြားနိုင်ငံတွေရဲ့နောက်မှာတော်တော်ကျန်ခဲ့တာပါ။ဒါကအမေဇုန်ထာနေတိုင်းရင်းသားတွေအတွက်ပိုပြီးစိုးရိမ်စရာပါဘရာဇီးဆိုရာကတော့ယောဂကုသမှုနှုန်းမြင့်တက်နေတဲ့ကြားစီးပွားရေးပြောင်းဖွဲ့မှုစီစဉ်နေတာကြောင့်ယောဂရှာဖွေဆက်သက်တာကိုအရှိန်မြင့်လှုပ်ဆောင်သွားမယ်လို့ပြောပါရယ်ခင်ဗျကျွန်တော်ရဲမထော်ပ
ါကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအများဆုံးအဆင့်30မှာရှိနေတဲ့အိန္ဒိယနိုင်ငံမှာအပူလိုင်းရိုက်ခတ်မှုဒဏ်နဲ့လဲထပ်ပြီးရင်ဆိုင်နေရတဲ့အကြောင်း AFP သတင်းဆောင်ပါကိုပြောပြပါမယ်ကျမတင်ကြီးထိုက်ပါအိန္ဒိယနိုင်ငံမြောက်ပိုင်းဒေသတွေမှာအပူလှားရိုက်ခတ်မှုဒဏ်ကြောင့်အပူချိန်50ဒီဂရီစင်တီဂရိတ်ထိရောက်ရှိနေတာပါမြို့တော်နယူးဒေလီမှာအပူချိန်49.6ဒီဂရီစင်တီဂရိတ်ထိရောက်ရှိခဲ့ပြီးဒါဟာဆိုရင်18နှစ်တာကာလအတွင်းမေလရဲ့အပူပြင်းဆုံးနေ့ဖြစ်ခဲ့ပါတယ်နယူးဒေလီမြို့ကဘာလာဒေဝီက
ဘတ်ချောကဂါရမီလက်တေဆာ
ကလေးတွေအတွက်တိတ်ကိုပူလွန်ပါလေတဲ့ပန်ကာကလည်းနှိပ်ပြီးလေးပင်းဆက်ကမရှိတာအကြောင်းရှေ့လျှောက်ဘာလို့ရမယ်မသိတော့ဘူးလို့ပြောပါတယ်ညူဒေးလီမြို့တော်ကသုံးပင်ကာသမာအဖင်နန်တန်ရဒက်ကအခုလို့ပြောပါတယ
်စမစယာဟိုရဲဂျေကူဂါမီမေကမ်နီကာပါတေ
ပူလွန်လို့အလုံးမလုံးနိုင်ပါဘူးတဲ့အသက်တောင်ရှူလို့မရပါဘူးဂျာဒီဝူတို့ကပူလွန်တာအကြောင်းသုံးပင်ကာကိုတနည်းအားမယထားပြီးကိုရိုနာကပီးကြောင်လူတွေကလည်းအပြင်းမထွက်လို့ခီးတယ်လည်းမရှိဒါနဲ့ပဲအပူထဲမှာထိုင်ပြီးပြီးရင်အိမ်ပြန်ရုံမှာပဲလို့ပြောသွားပါတယ်လူပေါင်းတန်း1300ရှိတဲ့အိန္ဒိယနိုင်ငံမှာရေရှားပါပြက်လက်မှုလည်းရှိနေပြီးလူပေါင်းတန်းချီပြီးတောက်သုံးရီမလုံလောက်မှုရှိနေတယ်လို့ပဲလေရုညဉ့်ညံ့မှုနဲ့လည်းရင်ဆိုင်နေရပါတယ်ညူဒေးလီမြို့တော်မှာတော့တောက်သုံးရီရာရီအတွက်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဆိုင်ရာစီးကမ်းတွေကိုမလိုက်နာနိုင်တော့ဘူးလို့ဗျံချရက်ကွက်မှာနေထိုင်သူလက်ခပ်ကပြောပါတယ
်။ဒါဘောတီကိုရိုနာဗိုင်းရပ်စ်က
ကိုရိုနာဗိုင်းရပ်စ်အရေးကြောင့်အကြီးအကျယ်ဒုက္ခရောက်ရပါတယ်။ရေမရှိလို့စိုးရိမ်နေကြရပြီးရေကားလာချိန်မှာလည်းလူတွေအကွာအဝေးတစ်ခုချပြီးနေဖို့ဆိုတာမဖြစ်နိုင်ပါဘူး။အားလုံးကရေရဖို့တိုးဝေနေကြရတာပါလို့ပြောသွားပါတယ်။အိန္ဒိယရဲ့ပညာရှင်အဖွဲ့တစ်ခုဖြစ်တဲ့သိပ္ပံနဲ့သဘာဝဝန်ကျင်ဆိုင်ရာဌာနရဲ့ရာသီဥတုဆိုင်ရာအစီအစဉ်လက်ထောက်မန်နေဂျာတာရွန်ဂိုပလာခရစ်နန်ကအခုလိုပြောပါတယ
် Now when it comes to heat waves in cities apart from the
အခုကတော့မြို့တွေမှာအပူလှိုင်းတွေရိုက်ခတ်တာပါဒီလိုအပူချိန်လွန်ကဲမှုများလာတဲ့အပြင်ကိုမြို့တွေမှာကအဆောက်အုံတွေလမ်းတွေအတွက်တုံးတဲ့ဆောက်လုပ်ရေးပစ္စည်းတွေကြောင့်အပူချိန်ကများနေပါတယ်နောက်ပြီးတော့အထူးသဖြင့်အိန္ဒိယလိုနိုင်ငံမှာအပူချိန်ထွက်စီတဲ့စီးပွားရေးလုပ်ငန်းတွေကဇာရူတိုးပွားနေပါတယ်လို့ပြောသွားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုပြဿနာကိုကင်တွယ်ဖြေရှင်းနေရခြင်းမှာပဲအပူလှမ်းရိုက်ခတ်ခံရမှုကြောင့်အိန္ဒိယမှာပိုပြီးအခက်တွေ့ရပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူကဗုဒ္ဓဟူးနေ့မှာ3,000ကျော်ထိရောက်ရှိခဲ့ပြီးသေဆုံးသူ4,500ရှိနေပါတယ်အိန္ဒိယနိုင်ငံမြောက်ပိုင်းမှာတော့နောက်ထပ်ရက်ပေါင်းများစွာအပူချိန်လွန်ကဲမှုနဲ့ကြုံရအောင်မယ်လို့မိုးလေဝသဌာနကပြောဆိုထားပါတယ်မြောက်ပိုင်းကရာဂျစ္စတန်ပြည်နယ်ချူရူးမြို့မှာအင်္ဂါနေ့တုန်းကအပူချိန်50ဒီဂရီစင်တီဂရိတ်ထိဆန်းကျင်တင်ရောက်ရှိခဲ့ပါတယ်။ပန်ချက်ဟာယန်နာနဲ့ဥတ္တပရာဒက်ရှ်တို့မှာလည်းအပူချိန်40ဒီဂရီစင်တီဂရိတ်ကိုကျော်လွန်ခဲ့ပါတယ်။ကျမတင်ကြီးထိုက်ပါ
။ရူဆလဘီကဘာမီဒီယာတွေရဲ့မြန်မာနိုင်ငံအကြောင်းရေးသားချက်တချို့ကိုမူရင်းအပေါ်မှာပြန်ထုတ်ပြောပြလိုပါတယ်။
မြန်မာနိုင်ငံတွင်ကဒေါ်လာသန်းပေါင်းများစွာတန်ဖိုးစီတဲ့ meth amphetamine အချက်အချာဒေတာကိုရှာဖွေခြင်းဆိုတဲ့ကောင်းစဉ်နဲ့ Sean Williams ရေးသားထားတဲ့ဆောင်းပါးကို GQ online မှာဖတ်ရပါတယ်။အစ်တောင်အရှာတော်ရင်းဒေတာကမူရည်လုပ်ငန်းတွေဟာကမ္ဘာကျော်မက္ကဆီကိုမူရည်ရာဇာ El Chapo ကိုတောင်းလမ်းဘေးမှာခိုးရောက်နေတဲ့မူရည်ဈေးတဲ့အဆင့်ကိုရောက်ရှိသွားနေနိုင်တယ်လို့စိုက်ရပါတယ်။အဲ့နေရာကိုသွားတဲ့အခါပြည်သူစားကောင်းတွေထင်မြင်ရရန်တမ်းပြခတ်နေတဲ့စစ်သားတွေလူစုကိုင်းကောင်းဆောင်တွေနဲ့ကြုံခဲ့ရပြီးဒီခီးရဲ့မူလိုက်ရွယ်ချက်ကလမ်းကစားတော်ရင်ထိတ်ဆန်မှန်ကိုရောင်းချမှုလိန်လုံငန်းစတာတွေကိုရေးသားဖို့ဖြစ်ပေမဲ့မူရည်ကုံတယ်တွေအကြောင်းကိုသိရှိလာရတယ်လို့ဆိုပါတယ်။ချွတ်ရီကန်လို့ကြော်ကြတဲ့မြန်မာထိုင်းလာအိုသုနိုင်ငံကြားဒီဒေသဟာနယူးဇီလန်အပါအဝင်အာရှနိုင်ငံရဲ့အားလုံးကလူအသက်တွေကိုဆုံးရှုံးနေစေတဲ့ပေါင်းစတာလင်58ဘီလီယံတန်ဖိုးစီရဲ့ဝေးလုပ်ငန်းကြီးကိုဖုံးကွယ်ထားတဲ့နေရာဖြစ်နေပါလေ။အင်္ဂလန်နဲ့ဝေလာနယ်နှစ်ခုပေါင်းလောက်ကျယ်ပြန့်တဲ့ဒီရှမ်းပြည်နယ်မိုင်းလားနယ်မြေဟာ1990ပြည့်မတိုင်ခင်ကတော့ကမ္ဘာပေါ်မှာဘိန်းနဲ့ဘိန်းဖြူအများဆုံးထွက်လို့ရဖြစ်ခဲ့ပြီး1990ပြည့်ကစပြီးအာဖဂန်နစ္စတန်နိုင်ငံကဘိန်းအများဆုံးထွက်လို့တဲ့နိုင်ငံဖြစ်သွားပါတယ်။နောက်ပိုင်းမှာတော့ဒီမိုင်းလားဒေသဟာဘိန်းကနေယမလို့ခေါ်တဲ့မြင်းစင်းနဲ့methamphetamine zero ထလုတ်တဲ့နေရာဖြစ်လာတယ်လို့ဆိုပါတယ်မြန်မာနိုင်ငံတွင်းမှာနိုင်ငံသားတွေလုံအောင်မပေါ့မရောက်နိုင်တဲ့ဒီမိုင်းလားဒေတာဟာအနှဲ့ရောင်နယ်မြေတစ်ခုအဖြစ်ဆက်လက်တည်ရှိနေတယ်လို့ UNODC ခေါ်ကုလသမဂ္ဂမူရင်းနဲ့ရာဇဝတ်မှုဆိုင်ရာယုံကိုကူကဖော်ပြပါတယ်မူရင်းလုပ်ငန်းနဲ့အတူကာစီနိုလမ်းကစားယုံကြီးတွေလည်းအများအပြားပေါ်ပေါက်နေပါတယ်နိုင်ငံသားပိုင်းကာစီနိုလုပ်ငန်းတွေကို2018မှာမြန်မာအစိုးရကဥပဒေထုတ်ပြပြင်ခဲ့ပေမဲ့လက်လမ်းမပြီးနိုင်တဲ့တိုင်းရင်းသားစစ်သွေးကြွတွေကြီးစိုးနေတဲ့ဒီဒေသဟာခြားစပ်ပျက်စီးနေတဲ့မြန်မာစစ်ဗိုလ်ချုပ်တွေကလည်းရှိနေတဲ့အတွက်ဒီဒေသမှာတော့အဲ့ဒီနိုင်နေတဲ့လုပ်ငန်းမထိရောက်ခဲ့ပါဘူးပူလို့တော့တွင်ကျဲနေပါတဲ့မြန်မာနိုင်ငံရဲ့ဒီလိုဝေးလံဒေသကကုန်တွင်းနေမြေတွေဟာဘာနဲ့တူမီလဲဆိုတော့ဟိုတစ်ချိန်ကကိုလံဘီယာနိုင်ငံမှာကမ္ဘာကျော်မူရီယာဇာပက်ပလိုအက်စကိုဘာရဲ့မဒရင်းမြို့လိုဖြစ်နေတယ်လို့ဆိုပြီးသူရဲ့ခရီးစဉ်အသေးစိတ်ကိုဆက်လက်ရေးသားထားပါခင်ဗျာကျွန်တော်ကျော်စံသားပ
ါ UAE American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကုသလနာစင်ညာမယ်မြမရေးဆုံးသက်ချက်အစီအစဉ်မှာတော့ရခိုင်ပြည်ပခန့်နဲ့ပြည်တော်စုအန်ရဲဆိုတဲ့အကြောင်းအရာကိုဂျော်မနီနိုင်ငံဟွန်ဘတ်တက်ကဇူမြမရေးစုတွေဒီကတိကဟောင်းဦးခင်မောင်ဆောင်နဲ့ကျွန်တော်ကြောစံသားဆွေးနွေးဆုံးသက်ထားတာဖြစ်ပါတယ်မြမနိုင်ငံအတွက်ငင်းချမ်းရေးဟာမရှိမဖြစ်လိုအပ်နေတဲ့အချိန်မှာရခိုင်ပြည်မှာဖြစ်နေတဲ့စစ်ပွဲဟာဘာကြောင့်ဆက်လက်ဖြစ်နေရပါသလဲဒီစပွဲညင်းသားနိုင်ဖို့ဘယ်လိုအခက်အခဲကြုံရလဲဆိုတော့ဥက္ကိမောင်စောကအခုလိုစတင်သုံးသပ်ပါတယ်
။ကျွန်တော်မြင်တော့မှာဟိုအီရီနဲ့ခုဖြစ်နေတာအစိုးရနဲ့စစ်တပ်နဲ့တရားမကျော်ရှင်းချနေတယ်လို့ပဲကျွန်တော်မြင်တယ်။စစ်တပ်ကသူတို့ပဲ press conference မှာတခါပြောတာ EU သူတို့မတက်ချင်ပါဘူးတဲ့။အစိုးရကနေပြီးဒေါ်ဆန်းစုကြည်ကိုလည်းအပြုတ်တိုက်လို့လည်းအဲအဲကြောင့်သူတို့တိုက်နေရတာပါတဲ့။ဒီကတော့ကျွန်တော်တိုင်မင်္ဂဘုတ်ကိုနဲ့သမရတရားမှနေပြီးအဲဒီစစ်ကိုရပ်ဆိုပြီးအမေပြင်းသူတို့ရပ်ဖို့ဆင်နေတယ်။တခါတို့ပြောဦးတယ်ခင်ဗျားလည်းမှတ်မိနေမယ
်အဲ့ဒါဘယ်လို့ဖိတ်ချရလဲတကယ်တမ်းသဘောရမှန်းနဲ့ပြောရင
်အဲ့ဒါလည်းပြောရတယ်ပြောပြီးတော့ဒီဘက်ကလည်း energy ဘက်ကလည်းဘာသာမှထွက်မလာဘူးသူတို့ဘက်ကလည်းမရဘူးစစ်တပ်ကလည်
းအဲ့ဒါဆိုတော့စစ်တပ်ဘက်ကပြောနေရုံမှာပဲအစိုးရဘက်ကတော့ energy ဘက်ကတော့ဘာများမကျင်းသက်စရာရှိတယ်ဒီမှာကျတော့နိုင်ငံရေးအဖြစ်သူတို့နဲ့ ENP နဲ့ဆက်ဆံရေးမကြည့်ရတာရှိတာပေါ့ဗျာသူကဈေးကောက်ပွဲနိုင်တဲ့ ENP ကိုတခိုင်းလို့ပါဒီကိုအစိုးရပရိုဂရမ်ဒီဝင်နဲ့ energy ဖွဲ့ ENP နဲ့ဆက်ဆိုင်မှုကြီးလက်ဖြစ်တယ် ENP နဲ့ဖြစ်တာဒါပေမဲ့အခုတိုက်တာ AA ဘာမျက်သက်ဆိုင်လို့လဲမေးရစီရပါတယ်ကျွန်တော်အဲ့ဒါကျွန်တော်လက်စမ်းလို့မရဘူးဘယ်လိုဖြစ်လဲမသိဘူးလား
ကျွန်တော်ကျွန်တော်မြင်လာတော့ကနကျွန်တော်ပြန်နေပြောပြီးဟိုနှစ်ဖက်လုံးကဟိုစစ်တက်ကလည်းအစိုးရကိုလွှဲချနေတယ်အစိုးရလည်းဘာသာမှမပြောဘူးဘာကြောင့်သူတို့ဒီရက်ဖို့အမိန်မပေးဘူးဆိုတာမပြောဘူးအခုဒီဘာသာမှမကြသေးဘူးအဲ့ဒါဘယ်လိုကြောင့်အဲ့ဒါသူတို့မပြောတာလဲဆိုတော့ကျွန်တော်နားမလည်ဘူ
းဒီခိုင်းကြီးနေမှာဖြစ်နေရဲ့ဒုက္ခတွေအချင်းနဲ့ဟိုဘက်နိုင်ငံကိုရောက်နေကိစ္စအဲ့ဒီကိစ္စနဲ့ညာပတ်သက်စရာတစုံတရာရှင်းပါဦ
းဒါနဲ့တော့ရှင်းလာဖြစ်တဲ့ကိစ္စဒီမှာကနော်ပက်ထရိုဘူးတလင်းတွေထွက်နေတာလေဒီအင်းနဲ့အာဇာနဲ့ပေါင်းနေပေါ့လေအဲ့ဒါမျိုးတွေတလင်းနဲ့ထွက်နေတာပဲတကယ်ဟုတ်လားမဟုတ်လားတော့ဘယ်မှလည်းမသိဘူ
းတင်းအမှန်လဲလိုက်ခွင့်မရှိဘူးအမှန်ပြောရရင်ဝက်ဖတ်နေ
တယ်ဒီနေ့ဝက်ထွက်နေတာတတိယမှန်နေရကျွန်တော်တို့ဘာမှမသိရဘူးအဲ့တော့ပြောရမှာတော်တော်လက်ခက်တယ်ဝေဘာမှလည်းတော်တော်လက်ခက်တဲ့ကိစ္စဖြစ်နေတယ်ကွာ
ဆိုတော့အစိုးရကဖြစ်စေတမန်တော်ကဖြစ်စေပြောပြီးတိုက်နေဆိုရင်စဉ်းစားကြည့်ရကဒီဟာတဖြည်းဖြည်းနဲ့လူမျိုးကြီးအပြင်ဆောင်လာကြတယ်တစ်ခါနဲ့ရစီပတ်ကြဆိုတာမမုန်းမဲနဲ့မတိုက်ကြဘူးဆိုတော့ကျွန်တော်ကြောက်ဘူးလေတိုက်ပြောရင်တစ်ခါတည်းမုန်းအောင်ဆိုပြီးတော့အကြောင်းမျိုးနဲ့ဟိုဘက်ကလည်းဆော့ပြီးဒီဘက်ကလည်းဆော့ပြီးဆိုတော့လူမျိုးကြီးအပြင်ဆောင်လာတဲ့တိုက်ပွဲဆိုရင်ဒီတော့သူ့တဲ့စိတ်အန္တရာယ်ကြီးလို့ထင်တာပဲကျွန်တော်ကတော့
အဲ့ဒါတော့မှန်တယ်ကျွန်တော်လက်ကဥပ္ပယသံသာမြင်လို့ပဲမြင်တယ်လူမျိုးကြီးအပြင်ဆောင်လာရင်တော့မကောင်းဘူးမကောင်းတဲ့ပြင်းဒီပြည်တော်စုဆိုတဲ့နာမည်နဲ့မကောင်းတော့ဘူးအောင်လို့ဆိုရင်ခုဟာရခိုင်နဲ့ဖြစ်နေတယ်ပဲထား။အဲဒါဆိုရခိုင်ကအလုံးမပါဘူးရထောင်အေးနဲ့ဖြစ်နေတယ်ပဲထောင်။အေးအေးကိုထောက်ခံတဲ့ရခိုင်လေးကျွန်တော်မြင်ရရှိတယ်။အာဟန်ဒီကတော့ပြင်မထောက်ခံရင်တော့မထောက်ခံတဲ့လူကျွန်တော်မြင်ရရှိတယ်။ရှိတော့အဲ့လိုဟာမျိုးဖြစ်နေဆက်တိုင်းရတဲ့စိတ်ထဲမှာလည်းမလို့ဖြစ်ပြတော့လာမလဲဆက်တက်တက်ပေါင်းတက်လာနိုင်ရဲ့လေ
။တစ်ချိန်ထဲမှာပဲသူတို့အဒီပြည်တော်စုငင်းငင်းရေးတဲ့ဘာလို့မလဲညာလို့မလဲဆိုပြောနေရတယ်။အဲ့ဒီမှာလည်းပဲအေးမပါဘူးဆိုတော့သူခြံထားပြန်တယ်
။အဲ့အဲ့ဒါလည်းကျွန်တော်လည်းမြန်မာနေဒီတွင်းကြီးကအမခဏခေါ်ပြီးဆွေးနွေးလိုက်ရင်လည်းပြီးသွားမယ်ကိစ္စပဲ။ဆွေးနွေးဆွေးနွေးကြည့်ဆွေးနွေးကြည့်ပြီးတော့မှအဲ့တမတော်နှုံးတော့ဆွေးနွေးတော့မှတစ်ခါကဘာလို့လဲတစ်ခါကဘာဖြစ်လဲအဲ့ဒါကိုမသိပါဘူး။ဆွေးနွေးရင်ဘာမှသိမှာမဟုတ်ဘူး။ဆွေးနွေးပြီးတော့မှဒရုန်းနဲ့ပြန်ကြောင်းနေတဲ့ချိန်နေရှိလားမရှိလားလုံးဝမရလို့ဆက်တိုက်မယ်ဆိုရင်တိုက်တာတမျိုးကဘာမှမဆွနေဘူးကျလို့စဝတ်ဖြစ်နေတာတော့ကောင်းတဲ့လက္ခဏာတော့မဟုတ်ဘူးပေါ့လေကျွန်တော်ဥစ္စာသာနာတော့အများအားပြောဖို့ပါတယ်ကျွန်တော်တော့ရှစ်ဆိုတော့လုံးဝမကြိုက်ဘူးလို့အဲဘယ်ဘက်ကပဲဘလို့ဖြစ်နေလဲဘလို့လဲဘလို့လဲဖြစ်နေလဲရှစ်ဆိုတာကောင်းတဲ့လက္ခဏာဘူးနောက်ပြီးတော့နှုံးနဲ့ပြည်ပတိပခဖြစ်တယ်ဆိုတာကဟိုကြီးဆိုတာနှစ်သက်လုံးချိန်မှာပဲရတယ်တစ်ခါကဒီဘက်ချိန်ရင်လုံးဝမရဘူးအဲ့တော့တစ်ဖက်နဲ့တစ်ဖက်ကအနည်းနဲ့အများတော့ရှိရမယ်ဆိုမှာဟိုတစ်ဖက်နဲ့တစ်ဖက်ရှိဖြစ်ကြပြီဆိုလို့ရှိရင်ဟိုဖြစ်နေတာကတစ်ဖက်လုံး50 50မှားတယ်ဖြစ်နေတယ်ဒါမှမဟုတ်60 40 90 30အဲ့ဒါမျိုးဖြစ်နေတယ်ငါတို့ဘက်ကအကုန်မှမျိုးဘက်ကအကုန်မှားတယ်ဆိုတော့လုံးဝမဖြစ်ဘူးလို့ကျွန်တော်ထင်တယ်
။နောက်အခုရောက်ပါနေကြတော့လည်းပဲတခိုင်းချင်းနဲ့အချင်းလေးကြည့်လိုက်ရင်လည်းရေကောက်ပွဲတော်ရှင်းပါနိုင်ပါမလားအထူးသဖြင့်ဆိုင်မြောက်ပိုင်းမှာဆိုတော့အစိုးရကလည်းရေကောက်ပွဲနဲ့ပတ်သက်လာပြီးနောက်တော့ညီငယ်ရေလိုအပ်တဲ့ကိစ္စတွေမှာတော့လည်းသူတို့ထပ်စနေဖို့မရဘူးကျွန်တော်
ဒီလိုတွေ့ကြည့်မယ်ဆိုရင်ဟိုတစ်ခါတည်းကျွန်တော်တို့ပြန်စဉ်းစားကြည့်မယ်ဆိုရင်ရွေးကောက်ပွဲလာမယ်တို့တော်ရဟန်းဒီမာကသူတို့နိုင်မဲ့အခြေအနေမရှိဘူးအစိုးရအဖွဲ့ကအမြင်နဲ့သူတို့ရဟန်းမာရဟန်းပါဒီလေးကနိုင်နေတာပဲအဲ့တော့ရဟန်းဒီမာရွေးကောက်ပွဲဖြစ်စီဖြစ်စီဖြစ်စီမဖြစ်စီဖြစ်စီသူတို့အတွက်အရှုံးမရှိဘူးလေကျွန်တော်တို့ကမြင
်ပါတီဘက်ကပေါ့ energy ပါတီဘက်ဆိုတက်တော့ဘယ်လိုခါစင်သားကြီးမဆင်းသူရပြည်တော်စုမပြုတ်ွဲရေးဘာညာဟိုဘက်ကလူဝင်မှုကိစ္စသိအကြီးကြီးနဲ့ဆွဲနေရမှာအဲ့ဒီခိုင်းဒီလူတွေနဲ့သူတို့နဲ့ညီညွတ်ဖို့အရပိုအကြီးကြီးဖြစ်နေပါပဲဒီကိစ္စကိုစင်သားပဲနဲ့သူတို့ဘယ်လိုကြောင့်အဲ့နဲ့တိုက်နေရသလဲ
အဲ့ဒါကတော့ဟိုမှာပေါ့ဒီဘာမှမဟုတ်တဲ့ဆိုင်ရင်သားတွေနဲ့ဗမာတွေနဲ့အဲဗမာအစိုးရတွေနဲ့ညီညွတ်ဖို့ကတော့အကြီးကြီးဆုံးပဲအဲ့ဒါညီညွတ်စမြတ်တလားပါလုံးဘယ်တော့မှရှင်းမနေပြည်တော်စုလည်းရမှာမဟုတ်ဘူးနောက်ပြန်ကြည့်ပြောတော့လည်းတဖြည်းဖြည်းအရာကပုံပြီးအန္တရာယ်များတယ်။အဲ့ဒါကျွန်တော်လည်းနားမလည်ဘူး။ဘာလို့အဲ့မှာဒီလိုကိစ္စကိုအခွင့်အောင်းကိုမယူတာဖြစ်နေဒီခံယူနေဆွေးနွေးလိုက်ပြီးသွားမဲ့ကိစ္စပဲ။ဆွေးနွေးလိုက်ဆွေးနွေးအောင်မြင်အောင်မြင်တဲ့ချာလေး။ဆွေးနွေးဖို့လက်ခံလာကြတော့လုပ်တင်နေကြတယ်ကျွန်တော်ထင်တယ်
။နောက်အဲ့ဒီလိုကိစ္စရဲ့အပြင်ဒီမှာသူတို့ခုဘက်ကပြောတဲ့အရာဆိုလို့ရှိရင်စစ်တုံးပိုင်းတွေဖမ်းမိတာလည်းလည်းဘုကိစ္စတကယ်ဒီကဖြစ်နေရတဲ့အာဖဂန်နစ္စတန်စစ်ပွဲတွေမှာတော့မှသူတို့စစ်တုံးပိုင်းတွေလဲလှယ်မှုတွေအပြန်အလှန်ဆွတ်ပြေးကြရတယ်ရှိသေးတယ်။အဲ့ဒီဟာလူဖို့ကန့်ဟန်တာကိုလည်းတမန်တော်ကဆာမလက်ခံတယ်ဆိုတာမပြောဘူး။ကိုယ်ကပြောတော့တ냐ဟောတာမဖြစ်နိုင်ဘူးဒါဟုတ်တဲ့စကားတွေ unrealistic တို့ပဲသူပြောနေကြတယ်။ဟုတ်ကဲ့
င်းကဖြစ်နေတာရခိုင်ကတဲ့အစိုးရတဲ့စစ်တပ်ကတဲ့လူဖြစ်နေတယ်သုံးခုဆိုင်ဖြစ်နေတယ်ဆိုတော့လွှဲနေတာမှသုံးခုဆိုင်လို့ဖြစ်နေတယ်အဲ့ဒါနဲ့အဲ့ကြောင့်လို့သူ့လိုများပြည်လာပုံများဖြစ်နေတာလို့ကျွန်တော်ထင်တယ်
သူတို့နှစ်ဖက်တိုက်တာကအကြီးကပြည်သူတွေအပြစ်မဲ့တဲ့လူတွေညနာတာအခုရောဂါတွေကဆိုးတွေဖြစ်လာတဲ့အချိန်မှာဒီကိစ္စကိုပြည်သူစိတ်ပူပေါင်းပြီးတော့မကောက်ခွင်းနိုင်ကြတဲ့အန္တရာယ်ကြီးကဒီစိတ်လို့ထင်ပါတယ်ကျွန်တော်ကအဲ့ဒါတ
ော့အလုံးအလုံးကအန္တရာယ်ကြီးတဲ့ကိစ္စပဲဟောဆိုမှုဆိုရှင်စပင်းဒုက္ခတွေရတယ်နော်မဟုတ်ဘူးရခိုင်ပြည်မှာဒီနေရာမှာရှိပါလည်းမရှိစားစားတော့ဆရာမှာတောက်ဆရာရေတော့မရှိလို့ဟလာအခုကတို့ covid ဖြစ်လို့ရှိရင်လည်းလက်ဆေးရမယ်ပြောတယ်လက်ဆေးဝတ်စားဖို့လက်ဆေးဝတ်ပြောနေတော့ကုတော်ကြီးမရှိဘူးလို့အဲ့လိုအခြေအနေဖြစ်နေတဲ့အချိန်မှာဒီလိုအဲ့ရောဂါသာဝင်နိုင်ရင်တော့မသက်သာဘူးလို့ကျွန်တော်ထင်တယ်တော်တော်ကိုတော့ခရောက်စီမယ
်ဘာလို့ကဒီတိတိဟာကိုပြည်လဲဖို့အတွက်ဂျာဝင်ညီနိုင်ပြီးမဲ့ပြစ်တာတော့ဆာဆင်းလာမိရဲ့ကျွန်တော်ဘယ်သူတွေကများဝင်ပြီးစစ်စစ်ပြန်ချစ်ထိုင်မလဲဆိုတော့ရင်းကဆရာရောက်ဖွဲ့ဖွဲ့ကစစ်စစ်ပြီးလို့ပြေဆုံးရတယ်ဆိုတော့အခြေအနေမျိုးဖြစ်နိုင်တယ်ထင်ပါလား
အပြင်ကစစ်စပ်ပြီးလို့ဆွေးနွေးရဆိုတာကတော့အရင်63မိနစ်တုန်းကဦးနေဝင်တို့တို့ကပညာရေးဆွေးနွေးဝယ်စီခေါ်တော့တီယိုပီရောက်နေတဲ့ဘက်ကပါတွေပါတယ်လာတက်တာပဲလေအဲ့ဒါဆိုတော့ဘက်ကပါတယ်တီယိုပီရနေပြီးနေမြန်နဲ့မောင်ရောင်မလာတက်တာတွေပါတယ်ရှိတယ်ဆိုတော့အဲ့ဒါတီယိုပီရဲ့ကျောင်းဝင်ဆောင်ရွက်မှုမရှိဘဲတော့မလာနိုင်ဘူးပေါ့အဲ့ဒါတော့ရှင်းတယ်လေအဲ့ဒီ63တုန်းက
ဟုတ်ကဲ့အဲ့ခင်ဗျာသိကျင်တော့အရာလာရပါပဲဒါမဲ့အခုကိစ္စမှာလည်းတေယုတ်ကသူရဲ့အကျိုးစီးပွားရှိနေတာပဲသူရဲ့ရင်းနှီးမြှုပ်နှံမှုအဲ့ဆိုတော့အဲ့ကိစ္စကိုတော့
အင်းရတယ်လေဒီကိစ္စကဝီမီတိုက်တွန်းပေးတော့ရအောင်ရမယ်လို့ကျွန်တော်ထင်တယ်။ဟုတ်ကဲ့တေယုတ်ကရခိုင်ပြည်ထဲမှာသူမစီစီဝါကြီးပြုံနေကြတယ်အများကြီးလေ။ကြောက်ဖြူရင်းနဲ့စိတ်ကားတို့ရင်းနှီးပွားတော့ရင်းနှီးပိုက်လိုင်းတို့ဘာလို့အကုန်ရှိတယ်။ဆက်သူအကျိုးစီးပွားတော့လည်းမရှိနေတာပဲသူမင်းတို့အိဇာယူလာရည်ယူလာတဲ့နေနာမျိုးကြောက်ဖြူရတဲ့ဓာတ်လေးပိုက်နေတေယုတ်ကြီးပုံနေတယ်တော်ကြီးခင်ဗျားထွက်တဲ့တံငွေတွေသူတို့ရတာလေးရှိတယ်။တူအနေနဲ့ဝေစုကြီးဆောင်ရက်ပြီးနိုင်ရင်တော့ကောင်းနဲ့ကောင်းမယ်အကျိုးလည်းရှိမယ်လို့ကျွန်တော်ထင်တယ်
။ဒါပေမဲ့အခုတရုတ်ရဲ့ရက်ပြီးမှုကကျွန်တော်မြင်တာကအိန္ဒိယရဲ့ Golden စီမံကိန်းကိုဟန့်တာဖို့အတွက် AA ကိုအသုံးချနေတယ်။ဆိုတော့ AA ဟာသူတို့ရဲ့ပါနေရယ်ဆူရတရုတ်ကလည်းစိတ်ချလက်ချပဲ AA နဲ့ဆူရနဲ့ချင်းနဲ့ကြောက်တော့သူတို့ဘာမှစိတ်ဝင်စားမပြောက်စရာ
ဟုတ်တယ်အဲ့ဒါလည်းပြဿနာတစ်ခုပါလို့ဒီဥက္ကဋ္ဌကနှစ်ဖက်ထပ်လုပ်နေတယ်နေတယ်ဆိုတော့ကျွန်တော်ထင်နေတယ်။ဘာလို့လဲဆိုတော့တော့ဘာမှတမရဘက်ကထုတ်တယ်ဒီပြဿနာနေမှာလေအေးရကနေဆူလနဲ့ဒီရဒီပြည်လိုနဲ့ဒီသူတို့ဘာမှစစ်တပ်ကပြနေတဲ့နဲ့တောင်မှဘူမိခိပင်းကြီးတွေပါတယ်ပြောတယ်ဆိုတော့အဲ့ဒါနဲ့ဒီသူတို့ဘယ်ရလဲဝယ်ရမှာပဲဒီဥစီအားလားအဲ့ဒီဝယ်တဲ့ဆက်ရောင်းနေလို့ရှိရောမဟုတ်ရောင်းနေလို့မရှိဘဲဘယ်လိုရမလဲအဲ့ဒါတွေလည်းစဉ်းစားနေရတဲ့မျိုးစုံပဲ
လောရုံမှာသမရမှာထိတန်းတောင်းဆောင်မိုင်းဝေနေရာမှာလူငယ်အရာရှိတွေအများကြီးတိုးမြှင့်ပြီးတော့ခံထားပါတယ်။တခါဗိုလ်ချုပ်ကြီးမြောင်ဟန်လည်းသူကလည်းအဆက်တိုးချက်ပြထားတဲ့စစ်တမ်းအောင်မှာကျော်လွန်လာခဲ့ပြီဆိုတော့သူကလည်းအင်းသားယူတော့မယ်ဆိုတော့သတင်းတွေထွက်တယ်။နိုင်ငံရေးကိုဝင်မယ်လို့သတင်းတွေထွက်တယ်။သုံးသပ်ကြရပေါ့။နိုင်ငံရေးဝင်နိုင်တော့လူလူထောက်ခံမှုပူရအောင်သူလုပ်ရမှာပေါ့။ဆိုတော့သမရထဲမှာလူစစ်တွေနဲ့ကြံခဲ့မယ်ဆိုတော့အဲ့ဒီအခြေအနေကိုကြည့်ရင်တော့ဒါပုံစံ scenario အဖြစ်မျိုးမျိုးပုံစံအဖြစ်ခုခုဖြစ်လာနိုင်လို့ထင်နိုင်ရရှိပါလား
ဆစ်စရာတော့ခင်ဗျာဒီအနောက်ဖြူတိုင်လို့ရှိရင်တော့တမျိုးကြီးဆစ်စရာကြာလာမင်းကြာလို့ရှိရင်ဘယ်ဘက်မဆိုနောက်ဘက်လုံးတဲ့ဆက်သားရရင်ငင်းဝေလာတာပဲဘုဘဲမှာလည်းဒီဒီဘက်မှာလည်းဒီဟာလားနောက်တော်တော်မှာတောင်းနေမှာငန်းလာတဲ့ပြည်လीဆိုတော့နောက်ဘက်လုံးကတော့ဆစ်စရာတော့ကြာရင်တော့ငင်းဝေလာကြမှာပဲခေါင်းလုံးကတော့နောက်ဘက်လုံးကျင်းနေမှနေမြင်ရပြီးတော့ဒါမှအကျုံးရှိတဲ့စိတ်ကိုရပြီးတော့ဆွေမျိုးဘက်ဆိုင်ရတာအကောင်းဆုံးဖြစ်တယ်လို့ကျွန်တော်ထင်ပါတယ
် VOA ကနေဒီနေ့တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့တောတာရှင်တွေအနေနဲ့VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
ကိုဗစ် -19 ရောဂါကူးစက်ပြန့်နှံ့မှုမရှိအောင်ကြိုတင်ကာကွယ်မှုတွေလှုပ်ဆောင်နေရတဲ့အတွက်ပုံမှန်ကာကွယ်ဆေးထိုးဆေးတိုက်အစီအစဉ်တွေကိုမေလလဆန်းပိုင်းအထိရပ်ဆိုင်ထားခဲ့ရတာပါ။ကမ္ဘာ့ချမ်းမရေးအဖွဲ့ကအကြံပြုထားတဲ့ကာကွယ်ဆေးထိုးဆေးရည်တွေမှာအနည်းဆုံးရှိထားရမယ့်ကာကွယ်ဆေးပစ္စည်းတွေကိုရရှိအောင်ဆောင်ရွက်နေရလို့ဖြစ်တယ်လို့သိရပါတယ်။အခုအခါမှာတော့မေလ16ရက်နေ့ကနေစတင်ပြီးပုံမှန်ကာကွယ်ဆေးထိုးလုပ်ငန်းတွေကိုပြန်လည်စတင်ဆောင်ရွက်နေပြီဖြစ်ပါတယ်။2020ခုနှစ်မေလ29ရက်နေ့အထိစနေတနင်္ဂနွေရုပ်ပိတ်ရက်တွေကနေလွဲပြီးနှစ်ပတ်ဆက်တိုက်ထူးနှံတိုက်ကြိုးပေးသွားမှာပါပြည်သူ့စေယုံတွေမှာတော့ဇွန်လ1ရက်နေ့နောက်ပိုင်းမှာတပတ်ကိုတရက်ပုံမှန်ဆက်ပြီးထူးနှံပေးသွားမှာဖြစ်ပါတယ်ဒေသနာမိခင်ကလေးကျိလက်ကျမကြီးဌာနခွဲများနဲ့ကျိလက်ကျမကြီးဌာနခွဲရက်ွက်ကြေးရွာလူအုပ်စုအသီးသီးမှာတော့ဇွန်လ1ရက်နေ့ကနေစပြီးလစဉ်ပုံမှန်ထူးနှံပေးသွားမှာဖြစ်ပါတယ်ပြန်လည်စတင်ဆောင်ရွက်နေပြီဖြစ်တဲ့ပုံမှန်ကာဝယ်ဆေးထိုးအစီအစဉ်မှာပါဝင်တဲ့၅မျိုးဆက်ကာဝယ်ဆေးအကြောင်းကိုကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးစောဝင်းကအခုလိုရှင်းပြပါတယ
်၅မျိုးဆက်ကာဝယ်ဆေးကတော့ဒီဘာလဲဆိုစုံစုံကြညာမေးခိုင်ပြီးတော့ကြတော့အသေးအောင်ပြီးနဲ့ဒီ H-influenza လို့ခေါ်တဲ့ဦးနှောက်မေးအောင်စုံဝင်းမိကာဝယ်ဆေးပေါ့အဲ၅မျိုးကိုပေါင်းစပ်ထားတာပါဒါကိုဆရာတို့2012ကစပြီးတော့ထည့်သွင်းခဲ့တယ်ပေါ့နော်လောလောဆယ်အားဖြင့်တော့ကျွန်တော်တို့2လ4လ6လမှာ3ချိန်ထိုးပေးနေတယ်ဒါမဲ့ခုနောက်ပိုင်းမလုပ်တာလဲဆိုတော့ဒီ17လမှာရင်တော့ဆိုရင်ဒါမပါဘူးဝက်သက်ကြိုက်သူရထိုးပေးတယ်အခုက17လမှာပါဒီဆေးကိုထပ်ထိုးပေးမယ်ပေါ့တနည်းအားဖြင့်ကျွန်တော်က booster လို့ခေါ်တယ်အားဖြည့်ထိုးပေးတာအဲ့လိုအားဖြည့်ထိုးခြင်းအချင်းဘာဖြစ်လဲဆိုတော့ဒီဆေး၅မျိုးထဲမှာပါတဲ့စုံစုယောဂါပေါ့နော်သူရခုခံကနှစ်ကြာလာတဲ့မြတ်ယော့ယော့သွားတယ်ဒါကြောင့်မလို့ကျွန်တော်ကဘာဖြစ်လို့ဆိုဒါကိုအားဖြည့်အနေနဲ့ထပ်ထိုးပေးခြင်းအပြင်ပို့ပြီးတော့ကာကွယ်မှုကိုကိုကြောက်အောင်လုပ်ပေးမယ်။နောက်ပိုင်းလဲဒီကလေးတွေကိုကျွန်တော်က9နှစ်မှတစ်ခါ10နှစ်မှတစ်ခါထပ်ထိုးပေးမယ်။အဲ့လို6ချိန်သာထိုးလို့ရှိရင်ကိုဝင်ဆောင်မှလည်းဒီစုံစုံနဲ့မေးခိုင်ထိုးကြမလို့တော့
ကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားမှုတွေကြောင့်ပုံမှန်ကာဝယ်ဆေးထိုးလုပ်ငန်းတွေကိုခေတ္တရာကြီးရန်နာထတာကြောင့်မိရောက်ပြည်သူချို့ကစိုးရိမ်ပူပန်မှုတွေရှိခဲ့တာပါ။ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့အကြံပေးချက်တိုင်းလိုက်လာပြီးတက်နိုင်သမျှအိမ်ထဲမှာနေထိုင်သွားမယ်ဆိုရင် COVID-19 သာမကအခြားကူးစက်ရောဂါတွေကိုလည်းအတိုင်းအတာတစ်ခုထိကာဝယ်ပြီးသားဖြစ်သွားမယ်လို့သိရပါတယ်။ကဝယ်ဆေးထိုးနှံရန်သွားတဲ့အခါမှာတော့မိဘပြည်သူတွေအနေနဲ့အောက်ပါချက်တွေကိုအတိအကျလိုက်နာဖို့လိုတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာန Facebook စာမျက်နှာမှာရှင်းသားဖော်ပြထားတာပါမိမိကိုယ်တိုင်တော်လည်းကောင်းမိမိကလေးကိုတော်လည်းကောင်းမိမိမိသားစုကိုတော်လည်းကောင်း COVID-19 ရောဂါကူးစက်ခြင်းမရှိစေဖို့မိမိကလေးငယ်မရရှိသေးတဲ့ကာဝယ်ဆေးတွေအားလုံးအပြည့်အဝရရှိစေနိုင်မှုနဲ့မိမိကလေးငယ်ကိုကာဝယ်ဆေးနဲ့ကာဝယ်လို့ရတဲ့ယောဂါတွေကကာဝယ်နိုင်စေဖို့အတွက်ကျမရင်းနဲ့အကစားဝန်ကြီးဌာနကအကြံပြည့်ချက်တွေကိုလိုက်နာပြီးကျမရေးဝန်ထမ်းအနေနဲ့ပူးပေါင်းဆောင်ရွက်ပေးပါလို့ရေးသားဖော်ပြထားတာပါပုံမှန်ကာဝယ်ဆေးထိုးလုပ်ငန်းမှာလာစဉ်ထိုးနှံတိုက်ကြွေးပေးနေတဲ့ကာဝယ်ဆေးအမျိုးအစားတွေဟာအခုဆိုရင်12မျိုးအထိရှိလာပြီလို့သိရပါတယ်ပုံမှန်ကာဝယ်ဆေးထိုးဆေးတိုက်အစီအစဉ်မှာ၅မျိုးဆက်ကာဝယ်ဆေးကလည်းတစ်ခုပါဝင်ဖြစ်ထဲသွင်းထိုးနှံတိုက်ကြွေးပေးနေရတာပါအမျိုးသက်ကာဝယ်ဆေးကိုထိုးနှံတိုက်ကြွေးပေးမယ်ဆိုရင်ဘယ်နှကြိမ်ထိုးနှံတိုက်ကြွေးပေးဖို့လိုအပ်နိုင်ပါသလဲလို့မေးကြည့်တဲ့အခါပြည်သူ့ကျန်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါက်တာလင်းကအခုလိုပြောပါဗျာ
။အမျိုးသက်ကာဝယ်ဆေးကသူကဆုံဆုံးမေးအဓိကတော့ဆုံဆုံးနာပေါ့နော်။ဆုံဆုံးနာယောဂါကကျမတို့ကအစတော့၅နှစ်အောက်ကလေးတွေရဲ့ဖြစ်ပွားသေဆုံးမှုရှော့ကျန်တာဆိုတော့ဒီ2လ4လ6လမှ3ချိန်တိုက်ထားရဲဆိုရင်၅နှစ်အောက်မှာကာကွယ်နိုင်တယ်။အထူးသဖြင့်3နှစ်အောက်မှာကာကွယ်နိုင်တယ်။အခုတော့ကျမတို့ကတစ်ပြေးပြေးနဲ့ကာကွယ်ဆေးကလွှမ်းဆုံမှုများလာပြီဆိုတော့ဒီချက်ပို့ပြီးကြဲကြဲပြန့်ပြန့်စဉ်းစားတာငါးနှစ်ကြော်တဲ့ကလေးတွေမှာဖြစ်နေသေးတယ်ဆုံဆုံးနာယောဂါအဲ့ဒါဘယ်လိုထပ်ချမလဲဆိုတော့အဲ့ဒါကိုကျမတို့ကထပ်ဆောင်ထိုးတယ်လို့ခေါ်ပါတယ် booster dose ဆိုခေါ်ပါတယ်အဲ့ဒါငါးမျိုးဆက်ကာကွယ်ဆေးဒုထအကျဉ်းထိုးပါတယ်ဆက်ဆက်လာမှာအဲ့ဒီကလေးတွေက9နှစ်ပြည့်ရင်ပင်စမချိန်ထပ်ရမယ်အဲ့ဒီကလေးတွေကပဲပင်စမချိန်ရပြီးသားကလေးတွေကပဲ9နှစ်နဲ့10နှစ်မှာဆက်ထမချိန်ထပ်ရမယ်အဲ့ကလေးတွေအားလုံးကစုံစုံနာအမိခိုင်ဖက်ကောတစ်သက်လုံးပူစရာမလိုတော့ဘူးပေါ့နော်အဲ့9နှစ်ကနေ10နှစ်အတွင်းမှာရမယ်ကလေးတွေကတော့တိမ်ကောင်းကင်ဆာကာကွယ်ဆေးနဲ့ပါအထူးထူးရရှိသွားမှာဖြစ်ပါတယ်ဟုတ်
ကာဝယ်ဆေးထိုးဆွေးရဒါမှမဟုတ်ဆေးကမ်းမှာလူစုလူဝေးမဖြစ်အောင်တရက်ကိုကလေး90ဦးသာကာဝယ်ဆေးထိုးနှံတိုက်ကြွေးပေးမှာဖြစ်တာကြောင့်ဆေးရုံသို့မဟုတ်ကျန်းမာရေးဌာနကိုတက်နိုင်သမျှကြိုတင်ဖုံးဆက်ရချင်းယူဖို့လိုတယ်လို့သိရပါတယ်။မိမိတို့နေထိုင်ရာတိုင်းဒေသကြီးပြည်နယ်နဲ့မြို့နယ်တွေမှာဆက်သွယ်မေးမြန်းလို့ရနိုင်မယ့်ဖုန်းနံပါတ်တွေကိုလည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ website နဲ့ Facebook စာမျက်နှာတွေမှာရေးသားဖော်ပြပေးထားတာပါ။မိဘပြည်သူတွေအနေနဲ့ COVID-19 ရောဂါကူးစက်ပြန့်နှံ့မှုမရှိအောင်သတိပြုရမယ့်အချက်တွေကိုလိုက်နာဆောင်ရွက်ရင်းမိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုပုံမှန်ကာဝယ်ဆေးထိုးအစီအစဉ်မှာပါဝင်တဲ့ကာဝယ်ဆေးတွေကိုထိုးနှံတိုက်ကြွေးလို့ရနိုင်ပြီဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါ VOA ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမြတ်မော်ပါ မြန်မာနိုင်ငံတပ်သမားရန်တင်ယူတွေကဘဝတွက်တာကျွမ်းကျင်စရာဘာသာရက်ထဲမှာထွန်းထွန်းနဲ့ချွတ်ချိုးဆိုတဲ့မျိုးဆက်ပွားဆိုင်ရာပညာပေးသင်ကန်းစာထည့်ဖို့ကိစ္စနဲ့ပတ်သက်လို့အခုရက်ပိုင်းမှာအတော်လေးပြောဆိုဆွေးနွေးနေကြတာတွေ့နေရပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုမှာရောဒီလိုသင်ကန်းစာတွေကိုဘယ်လိုတင်တယ်လဲဆိုတာကိုကြည့်ရအောင်ပါရှင်။အမေရိကန်ကျောင်းတွေမှာလိင်ပိုင်းဆိုင်ရာကျန်းမာရေးအသိပညာပေးသင်ကြားမှုတွေအကြောင်းကိုအသေးအချာလေ့လာထားတယ်လို့ကိုယ်တိုင်လည်းမိခင်တယောက်အနေနဲ့အတွေ့အကြုံရှိတဲ့စာရေးဆရာမမင်းငင်းကိုမေးမြန်းထားပါတယ်။ဒီမှာကမူလာရန်ကစလို့ကြားမကွဲပြားတယ်ဆိုတာကိုစပြီးသင်ပေးနေတယ်လို့ဆီယမ်မမင်းငိမ့်ကရှင်းပြပါတယ်
။ဒီမှာသင်တာကကိုဖတ်ဘူးတာရောကိုကလေးတွေရဲ့အတွေ့အကြုံရရောဆိုရင်မူလာရန်ကလေးရတော့လေကိုအင်ကအစိတ်ပိုင်းနေနဲ့ပတ်သက်ပြီးတော့ကလေးတွေကိုမိတ်ဆက်ပေးနေပြီ။သူတို့မှာကွဲပြားတဲ့ဒီယောက်ျားလေးနဲ့မိန်းကလေးကွဲပြားတဲ့ကိုအင်ကအစိတ်ပိုင်းရှိပြီးတော့ဘာလို့ဆိုတာတွေကိုသူတို့ကသင်တယ်နော်။လူမှုသိပ္ပံလို့ခေါ်မဲ့ဘာသာရပ်ထဲမှာအဲ့ဒါကိုထည့်ပြီးတော့သင်တယ်တင်ပြီးတော့တကူရေးတန့်ရှင်းရေးပေါ့နော်အဲ့တော့ကဥစားပေးတာတော့ဘယ်လိုကိုင်ကအစိတ်ပိုင်းမျိုးဘယ်လိုတန့်ရှင်းအောင်ထားရမလဲဘယ်လိုမျိုးဟိုစောက်ရှောက်တင်နေဆိုတာမျိုးတွေကိုတင်နေပြီးတော့တကယ်လို့မတန့်ရှင်းမှုဆိုရင်နော်ဘာတွေနောက်ဆက်တွဲဖြစ်နိုင်လဲနေမကောင်းဖြစ်တာတို့ဘာယောဂဖြစ်နိုင်တယ်လို့ဆိုတာကိုအဲ့ဒီကလေးကအတန်းအဆင့်လိုက်နည်းနည်းချင်းမြင့်ပြီးတော့တင်သွားတာပေါ့မူလတိုင်းတစ်လျှောက်လုံး၆တန်းလောက်ထိရနှစ်ပိုင်းချောက်ကိုလိုက်ပြီးတော့မှသူတို့ရဲ့ကိုင်ကအစိမ့်ပိုင်းကွဲပြားပုံကြီးတင်နေနောက်ပြီးတော့ဒီခုနပြောတယ်လို့ပေါ့နော်တခုကြီးတန်ရှင်ကြီးတခုကြီးကျမကြီးအဲ့ဒါကိုပဲဥတည်ပြီးသွားပါတယ်
၆တန်းကစတဲ့အလေတန်းရောက်ရင်တော့ဆယ်ကျော်တဲ့ចောင်းသူចောင်းသားတွေကိုလိမ်ပိုင်းဆိုင်ရာကျမရဲ့အသိပညာပေးဖို့အတွက်မိဘတွေစီကအရင်ခွင့်ပြုချက်တောင်းပါတယ
်ဒီမှာ၆တန်းနောက်ပိုင်းကိုအလေတန်းလို့တတ်မှတ်တာပေါ့အဲ့တော့၆တန်းဆိုတော့အသက်၁၂နှစ်လောက်ဖြစ်သွားပြီ။ကျမတို့ဒီမှာက၁၂နှစ်၃နှစ်ဆိုလို့ရှိရင်ထင်းလို့တတ်မှတ်တော့ဆေချော်တက်လို့တတ်မှတ်တော့ဆေချော်တက်အရွယ်မှာစပြီးတော့ကိုခန္ဓာအစိတ်အပိုင်းပြောင်းလဲလာတော့ပါလို့အဲ့ဒါကြီးပါလာပြီ။အဲ့တော့မတင်ခင်မှာတည်းကတို့ကမိဘတွေကိုစာဖို့ပါတယ်။စာဖို့ပြီးတော့ဒီလိုမျိုးနော်တင်ရိုးတွေကိုတို့တင်ပါမယ်နော်ဘယ်လိုကြောင်းရည်ပါပါမယ်အဲ့ဒါကိုတင်မဲ့အတွက်ကြောင့်နော်မိသားစုအကျူတို့ကအဲ့တော့ family education လို့နာမည်တက်ပြီးတော့ဟိုသင်ခန်းစာကိုနာမည်တက်ပါတယ်အဲ့တော့အဲ့ဒါတင်မယ်အဲ့တော့ကိုကိုကလေးကိုတင်ချင်တယ်တင်မလားမတင်ဘူးလားပေါ့နော်တင်ချင်တယ်လို့သဘောတူရင်လက်မှတ်ထိုးပြီးတော့ form ကိုပြန်ပို့ရတယ်ဆိုတော့အဲ့ဒီနောက်ပိုင်းကျလို့ရှင်တင်ပါတယ်တင်တဲ့အခါကျတော့ကိုသားကိုကျွန်မမေးကြည့်တဲ့အခါကျတော့ကျွန်မသားကအခါပြောတာကတော့ तू ကသူတို့ကိုတင်တဲ့အခါမှာယောက်ျားလေးမိန်းကလေးခွဲပြီးတော့တင်တယ်အဲ့ဒါက6တန်းအရွယ်ပေါ့6တန်းအတန်းကိုရောက်တဲ့အခါမှာယောက်ျားလေးမိန်းကလေးခွဲပြီးတော့တင်တယ်။မိန်းကလေးကိုမိန်းကလေးကြီးရဲ့ခန္ဓာကိုယ်ဖြစ်စဉ်အပြောင်းအလဲဟော်မုန်းအပြောင်းအလဲနော်အဲ့ဒီအချိန်မှာဟိုဘာတွေဖြစ်လာနိုင်နေဆိုတဲ့အကျိုးဆက်တွေအဲ့ဒီအားလုံးကိုဆရာမတွေကတင်တယ်။အဲ့လိုပဲယောက်ျားလေးတွေကိုလည်းယောက်ျားလေးတွေရဲ့ဟိုဟော်မုန်းအပြောင်းလဲခန္ဓာကိုယ်အပြောင်းအလဲနောက်တစ်ခါကျတော့အဲ့ဒီအချိန်မှာရှိမဲ့စိတ်အပြောင်းအလဲနော်ကိုယ်အနှံ့အပြောင်းအလဲရဆက်အဲ့ဒါလေးအကုန်လုံးဖွင့်ထွားပုံလေးအဲ့ဒါလေးကို6တန်းလောက်ကလေးကစပြီးတော့တင်ပါတယ်အချိန်တစ်ချိန်ယူပြီးတော့ပေါ့နော်၃လလည်းဖြစ်ချင်းဖြစ်နေပေါ့နော်ဒီလို spring break အပြီးစာမေးပွဲတွေမတိုင်ခင်လောက်မှာသူတို့ကအဲ့လိုမျိုးတင်တယ်တင်တဲ့အခါမှာအသက်အရွယ်နဲ့အတန်းကိုလိုက်ပြီးတော့သင်ခန်းစာတွေခွဲသွားတာပေါ့ဘယ်အရွယ်မှာဘာလို့သိတင်တယ်ဆိုတာမျိုးခွဲသွားတယ်ခွဲသွားတဲ့အခါကျတော့ဒီမှာအထက်တန်းရောက်လို့ရှိရင်ကိုတန်းပေါ့အထက်တန်းရောက်တဲ့အခါကျတော့ယောက်ျားလေးမိန်းကလေးမခွဲတော့ဘူးအတူတူတင်တယ်ဒါပေမဲ့အဲ့ဒီအချိန်ကိုရောက်လာတဲ့အခါကျတော့သူတို့တင်ရောကတော်တော်လေးမြင့်လာပြီကျွန်မထင်တယ်ဒီအထက်တန်းကျောင်းပညာရေးထဲမှာတော့သူတို့ကဒါအလုံးကမသိမဖြစ်လို့ယူဆပုံကြတယ်သူတို့တန်းထဲမှာတင်ပါတယ်အဲ့ဒီညမှာတော့ဘာဒီပါလာပြီလဲဆိုတော့ယောက်ျားလေးနဲ့မိန်းကလေးနဲ့နော်ဒီအချင်းချင်းထိဆက်ရာကနေတွေးသားကိစ္စပါလာပြီဆိုရင်နော်ဆက်ဆံရေးတွေပါလာပြီဆိုရင်ဘလို့ယောဂတွေဖြစ်နိုင်တယ်အဲ့ဒီနောက်ပြီးတော့ဘလို့အန္တရာယ်တွေရှိလာနိုင်တယ်ဘလို့ဆိုးကျိုးတွေရှိလာနိုင်တယ်ဆိုတဲ့ဥစ္စာကိုသင်ပါတယ်သင်ပြီးတော့မှဒါတွေကိုမဖြစ်အောင်ဘလို့ကာကွယ်မလဲနော်ဘလို့တားဆီးမလဲဖြစ်လာရင်ဘလို့ရင်ဆိုင်မလဲအဲ့လိုသင်ခန်းစာအပြည့်အစုံအကုန်ပါပါတယ်
American ကျောင်းတွေမှာအခုလိုမျိုးသင်ကြားပေးတဲ့သင်ခန်းစာတွေကို Sexual Health Education လို့ခေါင်းစဉ်တက်ပါတယ်။လိင်ပိုင်းဆိုင်ရာကျန်းမာရေးအသိပညာပေးလို့ပြန်ဆိုနိုင်ပါတယ်။လိင်လို့ပြောကြတဲ့အတွက်ကြားရတာရိုင်းသလိုဖြစ်ပေမဲ့ဒါဟာကျန်းမာရေးတစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တဲ့ဆိုတာကိုလည်းဆီယာမမင်းကြီးကထောက်ပြပါတယ်။
လေလို့ကောင်းစင်တက်တာကနော်ဒီကျမတို့ဒီလူတွေထင်နေကြတယ်လို့ကာမဟိုဆက်ဆံမှုတစ်ခုတည်းကိစ္စမဟုတ်ပါဘူးလိန်ဆိုတာဒီကိုအင်ကအစိတ်ပိုင်းနဲ့နော်ဒီကျမမျိုးပွားနိုင်တဲ့ကိုအင်ကအစိတ်အပိုင်းပေါ့အဲ့ဒီလိုအစိတ်ပိုင်းနဲ့ပတ်သက်ပြီးပြောတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလိန်ကျမရေးလို့ပြောမယ်ပေါ့ဆိုပါတော့အဲ့လိုမျိုးပြောမယ်ဆိုရင်လိန်ပညာရေးလို့ပြောမယ်ဆိုရင်အဲ့ဒါဒီကျမရေးကြီးတစ်ခုလုံးရဲ့မဖြစ်မနေပါရတဲ့အစိတ်ပိုင်းလေးတစ်ခုဖြစ်ပါတယ်။အဲ့ဒီအစိတ်အပိုင်းကိုဒီကျောင်းသူကျောင်းသားတွေဟာတိတ်ကိုတိတ်တယ်လို့လည်းကျမကထင်ပါတယ်။ဒါကြောင့်ကျမသားသမီးတွေတော့ကလည်းဒီသမီးဝတော်သားဝကျမကဒီကျောင်းကတင်မလား သဘောကျလာလို့မေးတဲ့အချိန်မှာကျမလူလူလာလာပဲသဘောကျတယ်လို့ချက်ချင်းပဲဟိုကျမတော့နံပါတ်ထိုးခဲ့ပါတ
ယ်။မြမချင်းချင်းဘုံအရာမိဘနဲ့တာသမီချားမှာလိမ်မိုင်းဆိုင်ရာတည်တည်နဲ့ဘဟုတုတမျိုးပွင့်ပွင့်လင်းလင်းပြောလို့မရှိတာကြောင့်ကျောင်းထဲမှာစနေကြကြတင်ပေးတာကိုတာသမီအတွက်အကျိုးရှိတယ်လို့လည်းသူကမြင်ပါတယ်
။ကျမတည်တယ်လို့ဆိုလို့ရှိရင်တချို့တင်ငန်းစာတွေပေါ့နော်။ဟိုကျမခလေးကိုကျမထပ်ပြီးတော့တည်ချအောင်မေးကြည့်တဲ့အခါမှာတချို့ကျမရင်းနဲ့ပတ်သက်တဲ့ဟိုနဲ့နဲ့နေနေတင်ငန်းစာတွေဆိုလို့ရှိရင်ကျမရေးဌာနကနေလာတင်ပေးတယ်လို့ပြောပါတယ်။နော်။နောက်တစ်ခါလူမှုဆက်ဆက်ရေးနဲ့ပတ်သက်လို့ရှိရင်လည်းလူမှုရေးဌာနက social worker တွေပေါ့နော်။သူတို့တွေကလာတင်ပေးတယ်လို့ပြောပါတယ်။ဆိုတော့ကပို့ပြီးတော့စနစ်ကျတဲ့တင်ချာရေးကိုရတဲ့အတွက်ခလေးတွေဒီသူတို့မဖြစ်မီရင်ဆိုင်ရမယ်ဆေချော်တဲ့အရွယ်မှာကြုံရမယ်နော်ဟိုမုံအပြောင်းလေးပြဿနာလေးနော်လီအင်ကာအခြေအနေအပြောင်းလေးတွေအားလုံးကိုသိပ္ပံနေကြတည်သွားပြီးတော့စနစ်တကျကာကွယ်နိုင်ရင်ကျွန်မထင်ပါတယ်ကျောင်းပညာရေးကပေးတဲ့သင်ခန်းစာဖြစ်တဲ့အတွက်ကြောင့်ကောင်းကျိုးရတာအများဆုံးသွားပါတယ်ဒါကြောင့်အဲ့လိုယုံကြည်တဲ့ဟိုယုံကြည်ချက်တွေပဲကျွန်မကတော့ဒီလိုတည်ယူတင်တန်းပေးတာကိုကျွန်မလက်ခံပါတယ်
American ပြည်တော်စု Maryland ပြည်နယ်မှာနေထိုင်တဲ့စာရေးဆရာမမင်းငိမ့်ဖြစ်ပါတယ်။ဒီသင်ခန်းစာတွေကြောင့်တကောရေးတန်ရှင်းရေးကစလို့ကျန်းကျန်းမာမာနေထိုင်ရမယ့်နည်းလမ်းတွေအတိုင်းသူ့ရဲ့သားသမီးတွေလိုက်နာကြတာကကောင်းကျိုးတက်ရောက်မှုဖြစ်တယ်လို့ဆရာမမင်းငိမ့်ကပြောပါတယ်ရှင်။ကျွန်မဆုမြတ်ပါပါ။
တန်ကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်း season လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ American Theatre မှာ Coronavirus ကရောဂါကြောင့်တည်ဆုံးရသူကအခုဆိုရင်3သိန်းနီးပါးရှိနေပြီဖြစ်ပြီးကမ္ဘာတစ်လောမှာတော့3သိန်းခွဲကျော်ရှိနေတယ်လို့ American John Hopkins Tech သူစစ်တမ်းမှာဖော်ပြပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားနေတာကြောင့်ဖြန့်မြတ်ခြင်းအားဖြင့်လူငယ်အလုပ်သမား6ယောက်မှာတယောက်ထက်မကအလုပ်မလုပ်နိုင်ပဲဖြစ်သွားကြောင်းနဲ့ဒါဟာအမေရိကတိုက်နိုင်ငံတွေမှာအဆိုးဝါးဆုံးဖြစ်နေတယ်လို့ကုလသမဂ္ဂအလုပ်သမားအဖွဲ့ ILO ကဗိုလ်တဖူးနဲ့ဂျနီဗာဇတင်းဆောင်ရှင်းလင်းပွဲမှာပြောပါတယ်။ကမ္ဘာတစ်လောရင်ဆိုင်နေရတဲ့ဒီကရောဂါကအလုပ်ကိုင်ပေါ်ဘယ်လိုတက်ရောက်မှုရှိလဲဆိုတာကို ILO ကစရုပ်ထမြောက်အစီရင်ခံစာထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံတွင်အခြေခံအဆောက်အုံတိဆောက်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှုတွေလောက်ရမှာအတူတူပူးပေါင်းဆောင်ရွက်သဘောတူညီချက်တည်းကိုမြန်မာနိုင်ငံစီမံကိန်းဗန္ဓာရေးနဲ့ဆက်မှုဝန်ကြီးဌာနနဲ့စင်ကာပူနိုင်ငံ Infrastructure Asia IA တို့လက်မှတ်ရေးထိုးခဲ့ပါတယ်။အခုလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်ကြောင့်မြန်မာနိုင်ငံရဲ့ရေရှည်တည်ဆင့်ခန့်မြဲစီမံကိန်းတွေနဲ့ကပ်ညီတဲ့အခြေခံအဆောက်အုံတိဆောက်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှုအချက်အလက်တွေရရှိဖို့အထောက်အကူပြုမှာလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆက်မှုလုပ်ငန်းရှင်တွေကကိုရိုနာဗိုင်းရပ်စ်ကြောင့်ငွေရှင်းပေးဖို့ပြက်ကွက်နေတဲ့နာမည်ကြီးအနောက်တိုင်းဖက်ရှင်ကုမ္ပဏီတွေကိုအမိပြက်ဆင်းနဲ့ထည့်သွင်းမယ်လို့ဗိုလ်တပူနဲ့မှပြောပါရယ်။ကမ္ဘာပေါ်မှာတရုတ်ပြည်ရန်ဘင်္ဂလားဒေ့ရှ်ဟာအနောက်နိုင်ငံတွေကိုအဝတ်ထည်ဒုတိယအများဆုံးတင်ပို့နေတဲ့နိုင်ငံဖြစ်ပါရယ်။ Twitter နဲ့မနေ့ကသတင်းတွေကတော့တလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ချစ်မခင်လို့တပ
ါ This program has come to you from the Voice of America, Washington.